ရန်ကုန်မြို့မဂုံးဝိပဿနာတရားစဉ်လုပ်ငန်းရှင်ပြန်ပွားရေးခွဲချုပ်ကြည့်လိုက်23ရက်3လ2023ခုနှစ်နာနဲ့9နာရီချိန်တွင်ကမ္မထာနာတတိယဆရာတော်ဦးစံနာဝရပြုဝန်တာအရှင်သူမြတ်ဟောကြားတော်ဆန္ဒညာရောက်ဒုတိယပြုပရိသတ်သမုပ္ပါတင်တန်းတရားတော်ပရိသတ်သမုပ္ပါတင်တန်းတရားနာကြားကြရမှာဖြစ်ပါတယ်ဒီနေ့ထောင်တော်ဝ63ခုနှစ်တပေါင်းလာဆန်းရှိရနေ့ ရန်ကုန်တဲ့ဗဟံမြို့နယ်မကုံးဝိပဿနာတရားစဉ်၄လောင်းကားစဉ်ပြန်ပွားရေးခွဲချုပ်ကြီးမှာကျင်းပပြုလုပ်အပ်တော်ဆရာတရားစခန်းပွဲကြီးဒီနေ့ဒုတိယမြောက်နေ့ရဖြစ်ပရိသတ်သမုပ္ပါဒနာတရားများဟောကြားပေးမှာဖြစ်ပါတယ်ပရိသတ်သမုပ္ပါဒနာတရားများမဟောကြားကြမီမနာကြားကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆိုရေပူဇော်ကရောကြပါကုန်သောနမောတတ္တသဂ နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလလက်ပြအစိုက်တော်လင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလလက်ပြသစ္စာနဲ့ခုရေကိုရကွာသင်္ခါ12ပါးတရားကိုများနေသုံးပါးဆက်လျှက်မူလပူဇော်ဝါနေကာလလုံးပြည့်ရ20ဤစိတ်ပဲကိုအလွယ်ကျမဲ့သိစေရသည်သံဃာမလူကြောင့်သည်အဝိဇ္ဇာဖြင့်တဏှာရေခဲဥပါဒေစံကြောင့်ရုံးလည်းပေါ်အပင်မာမျိုးမျိုးမသည်အမည်မပြတ်သက်သက်သည်ဟံကံကြောင့်လည်းရုံးလည်းရုံးကြောင့်ကံသထမေသုပြန်လျေလျောယမတိကသာတိညာကသင်္ချာပြုဖြင့်သူဖယ်ဝေအကြောင်းရင်းသာလူနဲ့ညာစွာတတဝါတို့ရှင်းလာရမှုမဟုတ်ဟုဉာဏ်ဖြစ်စီရောဒီတော့ပရိသတ်သမုပ္ပတ္တရားဆိုတာကအကြောင်းတရားနဲ့ဇူတရားကိုပြောပါတယ်။အဲ့ဒီအကြောင်းတရားဆိုတာကလည်းပဲနာမည်အနေနဲ့သာပြတ်ပြီးတော့ပြောနေပေမဲ့လို့တကယ်ကတော့သဘောတရားလေးပါပဲ။အကျိုးတရားတွေဆိုတာကလည်းပဲနာမည်အနေနဲ့တက်ပြီးတော့မျိုးမျိုးခေါ်နေကြပေမဲ့တကယ်ကတော့သဘောတရားလေးပဲ။အဲ့ဒီသဘောတရားလေးတွေဆင်းရဲဆင်းရဲနဲ့တစ်ခုဖြစ်လိုက်နောက်တစ်ခုကိုကျေစုပြုပေးလိုက်အဲ့ဒီနောက်တစ်ခုကလည်းနောက်တစ်ခုကိုကျေစုပြုပေးလိုက်ဆင်ခဲဆင်ခဲနဲ့အကြောင်းကျိုးဆက်သွယ်ပြီးတော့သံဃာတစ်ချောင်းလုံးမှာပေါ်လာခဲ့ကြတာဘဝအနေနဲ့ပြောရင်လည်းဘဝတစ်ချောင်းလုံးမှာပေါ်လာခဲ့ကြခဏအနေနဲ့ပြောမယ်ဆိုရင်လည်းပဲသွားစေခဏလာစေခဏစားစေခဏထိုင်စေခဏအဲ့ဒီခဏတိုင်းခဏတိုင်းမှာပေါ်လာခဲ့ကြအစင်းလေးနဲ့ပြောမယ်ဆိုရင်လည်းပဲမြင်တဲ့အစင်းနားထောင်တဲ့အစင်းအနံ့ကိုနံတဲ့အစင်းအရတာကိုစားတဲ့အစင်းအဲ့ဒီအစင်းလေးတွေမှာဒီပရိသတ်သမုပ္ပါအကြောင်းတရားအကျိုးတရားလေးတွေပေါ်လာခဲ့ကြအဲ့ဒီပေါ်လာခဲ့ကြတဲ့အကြောင်းတရားအကျိုးတရားလေးတွေကိုဟောတာကသဘောတရားပဲဒါကသဘောတရားပဲလို့ဒီလိုတောင်းတပြန်တော့အားလုံးဟာသဘောတရားတွေကြီးပဲဖြစ်နေတဲ့အတွက်တခုနဲ့တခုခေါ်လို့လွယ်အောင်ဆိုပြီးတော့သဘောတရားလေးတွေကိုပဲနာမည်မျိုးမျိုးတက်ပေးခဲ့ကြတာအဲဒီလိုနာမည်မျိုးမျိုးတက်ပြီးတော့ပါဠိတော်တွေမှာသုံးတဲ့နာမည်ကရူပခန္ဓာဝေဒနာခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဆိုပြီးတော့ဒီလိုသုံးရဒီလိုနာမည်လေးတွေတက်ပေးကြဒီကများမှာကြတော့အထကရာဒီကများမှာကြတော့အဲ့ဒီနာမည်နဲ့တောင်းတဲ့အပြင် ဒါကစိတ်ပဲဒါကစတိသိပဲဒါကရုပ်ပဲဆိုပြီးတော့ဒီလိုနာမည်လေးတွေလည်းပဲသုံးဆွဲလာခဲ့ကြနာမည်လေးတွေမျိုးမျိုးသုံးဆွဲပြင်သုံးဆွဲကြတော့လည်းပဲအဲ့ဒီနာမည်ကပရမအစ်စ်မဟုတ်ဘူးသဘောတရားကမှပရမတရားအစ်စ်နာမည်ကဘာဖြစ်လို့တက်ပြရသလဲဆိုရင်ခေါ်လို့လွယ်အောင်နာမည်တက်ပြလိုက်အခုလည်းပဲပရိစ္ဆသမုပ္ပါဒ်တရား7ပါးရှိပါတယ်ဒီ7ပါးကိုကြည့်လိုက်မယ်ဆိုရင်အလုံးဟာသဘောတရားလေးတွေကြီးပဲဒီသဘောတရားလေးတွေကိုသဘောတရားအတိုင်းထားရင်တစ်ခုနဲ့တစ်ခုခေါ်ရတာဆင်မပြေဘူးဘာဖြစ်လို့လဲဆိုတော့နာမည်မရှိလို့ဒါကြောင့်မလို့ခေါ်လို့လွယ်အောင်ဆိုပြီးတော့အတိနာမည်လေးတွေတက်ပေးလိုက်ကြတာအဲဒီလိုတက်ပေးလိုက်တဲ့နာမည်ကဘယ်နှလုံးရှိတယ်လဲဆိုတော့ဆယ်နှလုံးရှိတယ်ဘယ်နှလုံးပါလဲပထမဆုံးနံပါတ်1အကွက်တရား2ပါအဲဒီတရား2ပါကိုဘယ်လိုနာမည်တက်ပေးသလဲဆိုရင်အဝိဇ္ဇာရယ်သင်္ခါရရယ်တရားဘယ်နှပါတော့အဝိဇ္ဇာနဲ့သင်္ခါရတရား2ပါအဲ့ဒီလေဝိဇ္ဇာနဲ့သင်္ခါရတရား၅ပါးပြီးတဲ့အခါကျတော့ဒီဘက်ကိုကြည့်လိုက်မယ်ဆိုရင်တရား၅ပါးဘယ်လိုတွေပါလဲဝိညာဉ်နာယုတ်သလာယရဏသတ္တဝေဒနာတရားဘယ်နှပါးပါလဲတရား၅ပါးအားလုံးပေါင်းလိုက်တော့တရား9ပါးဖြစ်သွားပြီနော်တရား9ပါးဖြစ်သွားပြီပထမပြောတာကတရား၅ပါးဒုတိယပြောတာကတရား၅ပါးအဲ့ဒီတရား၅ပါးပြောပြီးတဲ့နောက်ကျတော့နောက်မှတရားဘယ်နှပါးတွေ့တယ်လဲဆိုတော့၃ပါးတွေ့တယ်။ဘယ်လိုတွေပါလဲ?တဏှာရယ်၊ဥပါဒံရယ်၊ကာမဘဝရယ်။အဲဒီနေရာမှာတော့ကာမဘဝလို့မသုံးနဲ့အောင်နော်။ကာမဘဝလို့မသုံးပါနဲ့အောင်ဘဝလို့ပဲရိုးရိုးလေးပဲသုံးလိုက်ပါ။ဒါဖြစ်လို့လဲဆိုတော့ကာမဘဝဆိုတဲ့သကလုံးကြီးဘဝဆိုတဲ့သကလုံးထဲကနေပြီးတော့ခွဲဆက်လာတယ်။အဲဒီတော့မြတ်စွာဘုရားတခင်ကရမကြီးဟောကြားတော်မူခဲ့တာကဥပါဒနာပစ္စယဘဝ။ဥပါဒနာပစ္စယဥပါဒံမျိုးတော့အကြောင်းတရားကြောင့်ဘဝဘဝတွေဖြစ်၏။ဘောဘဝတိသမုန်တိဖြစ်၏ဆိုတော့အဲ့ဒီအချိန်အထိကမ္မဘဝလို့လည်းမပါဘူးဥပပတ္တိဘဝလို့လည်းမပါဘူးတရားရှင်ဟောကြားတော်မူတဲ့ဈေဒနာတော်ရဲ့မူရင်းမှာဘဝလို့ပဲပါတယ်အဲ့ဒီဘဝကမှအထက်ကရာဒီခွဲပြားလိုက်တဲ့အခါကျတော့ဘဝကိုနှစ်မျိုးခွဲလိုက်ကမ္မဘဝရဲ့ဥပပတ္တိဘဝကမ္မဘဝဒီအကြောင်းတရားဥပပတ္တိဘဝဒီအကျိုးတရားဒါကြောင့်မလို့အကြောင်းအကျိုးခွဲတဲ့နေရာတိုင်းမှာအကြောင်းတရားနဲ့ပတ်သက်ရင်ကမ္မဘဝကိုသုံးတယ်။အကျိုးတရားနဲ့ပတ်သက်ရင်ဥပပတ္တိဘဝကိုသုံးတယ်။ဒီခုချိန်ခါမှာကတော့အကြောင်းအကျိုးခွဲတာမဟုတ်သေးတဲ့အတွက်ကမ္မဘဝဥပပတ္တိဘဝခွဲဖို့မလိုသေးပါဘူးနော်။အဲဒါကြောင့်မလို့တဏှာရဲ့ဥပါဒံရဲ့ဘဝရဲ့တရားဘယ်နှမျိုးပါလဲ။နောက်နောက်ကိုကြည့်လိုက်တဲ့အခါကျတော့ဓာတိရဲ့ကရမရဏရဲ့အာလုံးပေါင်းလိုက်တော့တရား7ပါးဖြစ်သွားတယ်။အဲဒီတော့မိမိရဲ့တဏ္ဍာမှာဘဝတစ်ခုအဲဒီဘဝတစ်ခုမှာပရိသတ်နေနေလာတဲ့အချိန်ကစပြီးတော့ဟိုးဝิญဉ်ချုပ်လို့သိတဲ့အချိန်အထိတရားတွေများကြီးပဲဖြစ်တယ်။သဘောတရားတွေများကြီးပဲဖြစ်တယ်။အဲဒီဖြစ်လာတဲ့သဘောတရားတွေကိုပါဠိတော်နည်းနဲ့အဘိဓမ္မာပါဠိတော်နည်းနဲ့အကျဉ်းချုပ်ကြည့်လိုက်ရင်ခန္ဓာ5ပါးလို့တွေ့တယ်။အဘိဓမ္မာပါဠိတော်နည်းနဲ့အချင်းချုပ်လိုက်ခန္ဓာဘယ်နှပါးတွေ့တော့ခန္ဓာ၅ပါးသွားတွေ့တယ်။ဘာခန္ဓာတွေပါလဲ?ရူပခန္ဓာ၊ဝေဒနာခန္ဓာ၊စိညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာ။ဒါကပါဠိတော်နည်းပါဠိတော်နည်းမှာလည်းပဲအဘိဓမ္မာနည်းအဘိဓမ္မာကျမ်းနေမှာအဘိဓမ္မာဒေသနာတော်တွေမှာလာတဲ့နာမည်လေးတွေပါပဲ။တဘောလုံးမှာသဘောတရားတွေများကြီးဖြစ်တယ်အဲ့ဒီဖြစ်တဲ့သဘောတရားတွေကိုကြီးချောက်လိုက်ရင်ခန္ဓာ၅ပါးပဲရှိတယ်လို့ဒီလိုဆိုပါတယ်။နောက်တစ်ခါခုနပြောသလိုပဲအထက်ကရဒီဃာတွေကြတော့အဲ့ဒီအဘိဓမ္မာသဘောတရားအနေနဲ့ဘဝတစ်ခုလုံးမှာဖြစ်လာတဲ့သဘောတရားလေးတွေကိုအကျဉ်းချုပ်ကြည့်။အဲ့ဒီတော့ကျဉ်းချုပ်ကြည့်လိုက်တော့အထက်ကရဒီဃာလို့ဘာတွေသွားတွေ့တယ်လဲဆိုတော့စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့တရားဘယ်နှမျိုးတွေ့တော့ပြောကြည့်ပါဦးဘယ်လိုတွေပါလဲ။စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့အဲ့ဒီတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီခန္ဓာ၅ပါးနဲ့သိစိတ်တည်းရုပ်ဆိုတဲ့ဒီနာမည်၃မျိုးနဲ့နာမည်တွေကကွဲပြားနေတာသဘောတရားရင်းကတော့အတူတူပဲနာမည်တွေကမျိုးမျိုးကွဲပြီးတော့ကြောပြပေးနေတာ သဘောတရားအနေနဲ့ပြောမယ်ဆိုရင်တော့အလုံးဟာအတူတူကြီးပဲခန္ဓာ၅ပါးဆိုတာလည်းဒါပဲသိစရိတ်ရုပ်ဆိုတာလည်းပဲဒါပါပဲအဲ့ဒါကိုပဲပရိစ္ဆသမုပ္ပန်နီသုတ်တန်နီနဲ့ဈေးခန္ဓာ၅ပါးကိုအသေးစိတ်ခွဲကြည့်လိုက်တဲ့အခါကျတော့တရား၁၂ပါးတွေ့တယ်ပြောကြည့်ပါဦးအဲ့ဒီတရား၁၂ပါးပြန်ပြောလိုက်ပါဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်တလာယရဏဖတ်တာဝေဒနာကနာဥပါဒံဘဝသာတိသရမရဏတရားဘယ်နှပါးတွေ့တော့အဲ့ဒီတရား၁၂ပါးဟာဘဝတစ်ခုလုံးမှာရှိတဲ့သဘောတရားလေးတွေအားလုံးကိုအတိအသည့်နာမည်ပေးထားတာပါဒီတော့မြတ်စွာဘုရားသခင်ကရမကြီးကဟာဟိုနေရာမှာတစ်မျိုးပြောတယ်ဒီနေရာမှာတစ်မျိုးပြောတယ်ဘာဖြစ်လို့ဒီလိုမျိုးမျိုးပြောရတာလဲဆိုတော့ဝေနေရစ္စာတရားအားလျော်စွာပြောရတာပါဝေနေရစ္စာတရားဆိုတာကဝေနေရစ္စာတရားတတ္တဝါတွေရဲ့အလိုဆန္ဒအားလျော်စွာတနည်းအားဖြင့်ပြောမယ်ဆိုရင်တတ္တဝါတွေကိုဘယ်လိုကတော့ဘယ်လိုပြောမှနားလည်မယ်အဲ့ဒီလိုဘယ်လိုပြောမှနားလည်မယ်ဆိုရင်နားလည်လွယ်မဲ့အနေနဲ့ဘုရားရှင်ကဟောလိုက်တာပဲနောက်တစ်ယောက်ကြတော့အဲ့ဒီတည်းပြောချင်နားလည်ခြင်းမှနားလည်တယ်နောက်တစ်မျိုးပြောမှနားလည်မယ်အဲ့ဒီလိုနောက်တစ်မျိုးပြောမှနားလည်မယ်ပုံကိုကြတော့နောက်တစ်မျိုးပြောလိုက်တယ်အားလုံးကတော့အတူတူပါပဲဒေသနာတွေမျိုးမျိုးကွဲနေတာဘာကြောင့်ကွဲလဲဆိုတော့နားထောင်တဲ့ပုံကိုရဲ့အကြိုက်ကိုလိုက်ပြီးတော့ကွဲနေတာတကြွတကြွပုံကိုကြတော့လည်းခန္ဓာလိုပြောရင်နားလည်တယ်တခြားတခြားပုဂ္ဂိုလ်ကြတော့လေခန္ဓာလိုပြောရင်နားမလည်ဘူးနားမလည်တော့ဘယ်လိုပြောရတော့ဆိုတော့အာယတနလည်းပြောပါတယ်အာယတနဆယ်ပါးအနေနဲ့ပြောလိုက်တော့မှနားလည်သွားတယ်တခြားတခြားပုဂ္ဂိုလ်ကြတော့လေအာယတနလို့ပြောရင်နားမလည်ပြန်ဘူးဓာတ်၁၈ပါးလို့ပြောမှနားလည်တယ်အဲဒီလိုပုဂ္ဂိုလ်ရဲ့ဆန္ဒတွေကမျိုးမျိုးရှိကြတယ်အမျိုးမျိုးရှိသည့်အာလျော်စွာဘုရားရှင်ကရမကြီးကလည်းပဲအသုံးနှုံးလေးတွေမျိုးမျိုးသုံးပြီးတော့ပြတော်မူခဲ့ရအဲဒီတော့ခေါင်းကြီးတို့ကနေပြီးတော့ယောဂီများအများကြီးရှိတယ်အဲ့ဒီအများကြီးရှိတော့ဘယ်ပုဂ္ဂိုလ်ကဘယ်လိုအစ္စတရားတက်ခံရှိတယ်ဆိုတာဘုန်းကြီးတို့မသိနိုင်ပါဘူး။ဘယ်ပုဂ္ဂိုလ်ကဘယ်လိုဆန္ဒရှိတယ်ဘယ်လိုအသိရှိတယ်ဆိုတာအတိအကျမသိနိုင်ပါဘူး။အဲ့ဒါလည်းမသိနိုင်တဲ့အတွက်ဘုန်းကြီးတို့ကနေပြီးတော့ဘုရားရှင်ကရမကြီးဟောကြားတော်မူတဲ့သက္ကလောအသုံးနှုံးတွေကိုကောင်းသောအရာရာလေးတွေရွေးထုတ်ပြီးတော့ပြောပြပေးရတာပါ။အဲ့ဒီလိုပြောပြပေးတော့ဒီသက္ကလောနဲ့တဲ့တဲ့ပုဂ္ဂိုလ်ကဒီသက္ကလောကိုသဘောပေါက်မယ်ပေါ့နော်။ဟိုသက္ကလောကိုတဲ့တဲ့ပုဂ္ဂိုလ်ကဟိုသက္ကလောကိုသဘောပေါက်မယ်ပေါ့။အဲ့ဒီလိုရှိပါတယ်အဲ့ဒါမြတ်စွာဘုရားသခင်ကရမကြီးကဒီပရိစ္ဆသမုပ္ပတ္တရားကိုဟောကြားတဲ့အခါကျတော့ပရိစ္ဆသမုပ္ပတ္တရားဆိုတာကသူကဘုရားရှင်ကရမကြီးမဟောကြားခင်မှာဘုရားဖြစ်တဲ့အချိန်ကလေးကဘုရားရှင်ကရမကြီးကဗောဓိပင်ရဲ့ရွှေပလင်းမှာကိုတော်တိုင်းဆင်ញင်နှလုံးသွင်းတော်မူလာခဲ့ဗောဓိပင်ရဲ့ရွှေပလင်းမှာမဟာတက္ကရိတရား၃ခုနှင့်တဆုံလားပြည့်နှင့်ညာချမ်းအချိန်ခါမှာပထမဆုံးတော့အာနာပါနကမ္မထာစီဖြန်ဝင်လေထွက်လေဆိုတဲ့ကမ္မထာကလေးနဲ့စပြုပါတယ်ဒါလည်းဘုဒ္ဓတာအဖြစ်ပြောမယ်ဆိုရင်ဘုရားရှင်ကတော်မြတ်တန်းဘုရားရှင်ကတော်မြတ်တန်းနောက်ဆုံးဘုရားဖြစ်တော်မူတဲ့နေ့မှာဝင်လေထွက်လေဆိုတဲ့အာနာပါနကမ္မထာနဲ့အစတဲပြီးတော့ရှုမှတ်သုံးသပ်လာခဲ့တယ်လို့စာရိပုတ္တမှာဒီလိုဆိုရှိပါဒါကြောင့်မလို့အာနာပါနကမ္မထာသည်အထင်သေးစရာကောင်းတဲ့ကမ္မထာမဟုတ်ဘူးအမတန်အသောတဲ့တဲ့အထင်ကြီးစရာကောင်းတဲ့ကမ္မထာမှာအဲ့ဒီကမ္မထာနည်းနဲ့ပဲတရားဓမ္မရှုမှတ်သုံးသပ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရှုမှတ်သုံးသပ်ပေးနေကြတာပါအဲ့ဒီကဒီနေရာမှာခွင်းတော်တရားဓမ္မတွေကအမျိုးမျိုးလေးတွေသံတရားလေးတွေစဉ်းစားစရာလေးတွေရှိကောင်းရှိပါလိမ့်မယ်ဝင်လေထွက်လေဆိုတော့ဝင်လေထွက်လေဆိုတာကဘယ်လိုဟာလဲဝင်လေထွက်လေဆိုတာကတော့ရှင်းရှင်းလေးပါပဲအသက်ရှူတာနဲ့အသက်ပြန်ဆိုင်အသက်ရှူလိုက်တဲ့အခါမှာဝင်လေလေးဝင်လာတယ်အသက်ပြန်ဆိုင်လိုက်တဲ့အခါမှာထွက်လေလေးထွက်သွားတယ်အဲ့ဒါကိုဝင်လေထွက်လေလို့ဒီလိုခေါ်ပါလေအဲ့ဒီတော့စာထဲမှာတော့သူကအတ္တတပတ္တတဒီလိုလဲသုံးတယ်အာနာပါနဆိုရင်အာနာနဲ့အပါနဒီလိုသုံးတယ်မြန်မာလိုပြန်လိုက်မယ်ဆိုရင်အာနာပါနဆိုတာကဝင်လေထွက်လေအတ္တတပတ္တတဆိုတာကရှူတဲ့လေနဲ့ဆိုင်တဲ့လေဒီလိုသုံးပါလေအဲ့ဒီလိုသုံးလိုက်တော့ရှူတဲ့လေနဲ့ဆိုင်တဲ့လေလို့ပဲသုံးတယ်နေရာကိုတိကျမပြောဘူးအဲ့လိုနေရာကိုတိကျမပြောတော့ဝင်လေထွက်လေဒီဘယ်နေရာလဲလို့စဉ်းစားကြည့်လိုက်တဲ့အခါမှာပထမဆုံးတွေ့တာကနှာတိပြကိုသွားတွေ့နှာတိပြမှာပထမဆုံးစတင်ပြီးတော့ဝင်လာတာမဟုတ်လို့နှာတိပြဟာဝင်လေရဲ့အစဆုံးဖြစ်ပေါ်လာရာဌာနလေးပဲတနည်းအားဖြင့်ပြောမယ်ဆိုဝင်လေဝင်လာတဲ့အခါမှာပထမဆုံးထိတွေ့ပြီးတော့သွားတဲ့နေရာလေးဒီနှာတိပြလေးပဲဒါကြောင့်မလို့ ဝင်လေထွက်လေဆိုတဲ့အာနာပါနကမ္မဒံရှုစီးဖြန်းတဲ့ပုဂ္ဂိုလ်များတွေဘယ်နေရာကနေစောင့်ပြီးတော့ဝင်လေထွက်လေဖမ်းတယ်လဲဆိုရင်နှာသီးပြားကနေစောင့်ဖမ်းတယ်နော်ဒါပေမဲ့အဲ့ဒီဝင်လေထွက်လေကိုယောဂီတို့ကသေသေးချာချာဝင်လေလမ်းဝင်လေဝင်လာရလမ်းကြောင်းထွက်လေထွက်သွားရလမ်းကြောင်းလေးတွေသေသေးချာချာစဉ်းစားပြီးတော့ကြည့်လိုက်မယ်ဆိုရင်အဲ့ဒီဝင်လေထွက်လေကဘယ်ရောက်သွားတယ်လဲပထမနှာသီးပြားနှာသီးပြားကနေပြီးတော့ဖောင်းကြီးတို့ရင်ကျန်းကိုရောက်ရင်ကျန်းကရာကဘာဖြစ်လို့ရင်ကျန်းရောက်လာတယ်လို့ပြောရတာလဲဆိုရင်ရင်ကျန်းမှာသူကဟရိယဝတ္ထုနှလုံးသားရှိတယ်အဲ့ဒီဟရိယဝတ္ထုနှလုံးသားကိုခြေတယ်ပြီးတော့ဝင်လေလေးဝင်လာမယ်ဆိုရင်အဲ့ဒီဝင်လေလေးကိုအကြောင်းပြုပြီးတော့ရင်အောင်ကလေးမောက်ကျွားသွားတယ်ထွက်လေလေးထွက်သွားမယ်ဆိုရင်လည်းထွက်လေလေးကိုအကြောင်းပြုပြီးတော့ရင်အောင်ကလေးခြိုက်ဝင်သွားတယ်အဲ့ဒီရောင်ကလေးတွေမှာနေကြည်မြင့်ကြည်နေကြည်မြင့်ကြည်နဲ့ဖြစ်နေအသက်ရှူတဲ့လေရဲ့အစွမ်းတက်တဲ့ကြောင့်ရောင်ကလေးဟာနေကြည်မြင့်ကြည်ဖြစ်နေအဲ့ဒီနေကြည်မြင့်ကြည်ဖြစ်နေတာကိုထားတော်အားဖြင့်ဝင်လေထွက်လေလေးဒီဒီရောင်ကိုလည်းဖြတ်တန်းပြီးတော့သွားရတယ်ဆိုတာအကဲခတ်လို့ရအဲ့ဒီကနေပြီးတော့ဒီစင်တက်လိုက်မယ်ဆိုရင်ဘယ်ရောက်သွားတော့ဝမ်းပိုင်ရောက်တာချက်စီရောက်ချက်ပန်ဝန်းကျင်ဝမ်းပိုင်ရောက်အဲ့ဒီလိုရောက်သွားတဲ့အခါကျတော့ဝင်လေလေးဝင်လာတဲ့နေ့တကယ်နဲ့ဝမ်းပိုင်ကလေးဖောင်းလာတယ်ထွက်လေလေးထွက်သွားတဲ့ဒီကိန်းနဲ့ဝမ်းပိုက်ကလေးပိန်ကျသွားတယ်။အဲ့ဒီတော့ဝင်လေရဲ့အစာဆုံးဖြစ်ပေါ်ရာဌာနတွေနာသိကြတယ်။အဲ့ဒီဝင်လေလေးကမှဆုံးသက်သွားတယ်ဝမ်းပိုက်မှာဆုံးသက်သွားတယ်။အဲ့ဒီဝမ်းပိုက်ရောက်တဲ့အခါကျတော့အဲ့ဒီဝင်လေလေးဒီဝမ်းပိုက်တစ်လျှောက်ဦးတစ်လျှောက်ဦးစသည်ဖြင့်အဲ့ဒီနေရာများသို့ပြန့်နှံ့ပြီးတော့ပျောက်သွားတယ်။အဲ့ဒီလိုပြန့်နှံ့ပျောက်ပြတ်သွားပြီးတဲ့အခါကျတော့မှထွက်လေကလေးပြန်ထွက်လာအဲ့ဒီထွက်လေကလေးကလည်းဘယ်နေရာကနေစထွက်တယ်လဲဆိုတော့အဲ့ဒီဝမ်းပိုက်ကပဲစပြီးတော့ထွက်တာပဲဝမ်းပိုက်ကနေမှရင်အောင်ရင်အောင်ကရင်အောင်ကနေမှတစ်ဆင့်နှာသီးပြားနှာသီးပြားလေးကိုတွတ်တိုင်းပြီးတော့မှထွက်လေလေးထွက်သွားတယ်အဲ့ဒီလိုသွားတဲ့အခါကျတော့ဝိသုဒ္ဓိမမသမထနည်းနဲ့အာနာပါနသမထန်းကိုသမထပေါ့အောင်ရှုမှတ်သုံးသပ်လို့တဲ့ပုံကိုများကြတော့ဝင်လေရဲ့ဝင်လာရအစအလေအဆုံးထွက်လေလေးရထွက်သွားရအစအလေအဆုံးအဲ့ဒီလိုသူကအကုန်လုံးလိုက်ပြီးတော့ကြည့်ရအဲ့ဒီလိုလိုက်ပြီးတော့ကြည့်ခြင်းအဖြစ်လေးစရာကဝါယောဓာတ်အဲ့ဒီဝါယောဓာတ်ကလေးရဲ့တဘာဝကိုအစာဆုံးလိုက်ကြည့်ရရောက်ဒါရမကလေးဘူးဝင်လေလေးဝင်လာပြီဆိုအဲ့ဒီဝင်လေလေးဒီဘလောက်အထိရှည်တယ်လေဘလောက်အထိတိုးတယ်လေအရှိတိုးစရာကတော့သူကစာထဲမှာခံမှန်းပြီးတော့ပြောလိုက်တာပါပဲရတ္တတို့ဒီကားတို့ဒီလိုပြောတာအဲ့ဒါကတော့ခံမှန်းပြီးတော့ပြောလိုက်တဲ့သဘောပါပဲဥပမာဝင်လေလေးဝင်လာတယ်အဲ့ဒီဝင်လေလေးဝင်လာတာကိုယောဂီတို့အနေနဲ့ဝင်လေလေးဝင်လာတာကိုခရုစိုက်ပြီးတော့ကြည့်လိုက်ရင်ဘလောက်ကြာတယ်လဲအဲ့ဒီကြာတာလေးကိုကဲခတ်ပြီးတော့ဝင်လေလေးဒီဘလောက်ရှည်တယ်လဲလို့ပြောလိုက်တာသိမကြဘူးဆိုရင်လည်းတိုးတယ်ပေါ့ကြာလို့ရှိရင်လည်းရှည်တယ်ပေါ့နောက်တစ်ခါထွက်လေလေးထွက်သွားတယ်ထွက်လေလေးထွက်သွားတဲ့အခါမှာနာသီးပြားကနေပြန်ပြီးတော့ထွက်သွားတယ်။အဲဒီလိုထွက်တဲ့အခါမှာဝိုင်းမိုက်ကနေစနာသီးပြားနာသီးပြားကနေပြန်ပဲရောက်ဘလောက်အထိရှည်ရှည်ထွက်သွားသလဲ။မျက်စိနဲ့ကြည့်လို့မမြင်ရပေမဲ့မှန်းပြီးတော့ကြည့်တာ။မှန်းပြီးတော့ကြည့်မယ်ဆိုရင်ဥပမာဝေးဝေးရောက်သလားနီးနီးရောက်သလားဝေးဝေးရောက်ရင်လည်းပဲထွက်လေလေးကရှည်တယ်ပေါ့။နီးနီးရောက်ရင်လည်းထွက်လေလေးကတိုးတယ်ပေါ့။အဲဒီလိုအထိတခန်းတနာအနေနဲ့ရှုမှတ်သုံးသပ်ရင်တော့ဒါသမထလိုင်းလို့ဒီလိုပြောပါတယ်။ဘာလို့လဲယခုအချိန်အခါမှာဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်များကြတော့အဲ့ဒီလောက်အထိမသုံးသတ်တော့အဲ့ဒီလောက်အထိမသုံးသတ်တော့ပဲနဲ့လွှာများဆွဲတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မျိုးရက်မှာတော့လွှာဆွဲတာမရှိတော့သိချင်မှသိမှာပေါ့လေတောင်းမှစင်ကြီးတစ်စင်ဆောက်အဲ့ဒီပုံမှာတစ်တုံးကြီးတင်4000 5000လောက်ရှိတဲ့လွှာကြီးနဲ့အပေါ်တယောက်အောက်တယောက်ဆွဲကြရတယ်အဲ့ဒီလောက်ဆွဲတဲ့အခါကျတော့အပေါ်မှာလည်းမြင်းချောင်းရှိတယ်အောက်မှာလည်းမြင်းချောင်းရှိအဲ့ဒီမြင်းချောင်းအတိုင်းကြိုက်မကြိုက်စရာကိုလွှာဆွဲတဲ့ပုံကိုယ်တွေကကြည့်ပေးရတယ်။မြင်းချောင်းအတိုင်းမကြိုက်ရင်လက်ကလေးနဲ့ပြင်းပြီးတော့ထိမ့်ပေးရတယ်။အဲ့ဒီလိုထိမ့်ပေးတဲ့ပုံကိုယ်တွေသူတို့ရဲ့မျက်စိအရုံကဘမစိုက်နေတယ်ဆိုတော့လွှာချောင်းလေးမှာအာယုံစိုက်။မြင်းချောင်းကလေးအတိုင်းလွှာကလေးကရှိတ်ကနေရှိတ်ကနေဖြတ်ဖြတ်ပြီးတော့ပြတ်သွား။အဲ့ဒီပြတ်သွားတဲ့နေရာလေးမှာအာယုံစိုက်ထားရတယ်။အဲ့ဒီတော့သွားဆွဲတဲ့ပုံကိုတရားသည်အပေါ်ကပုံကိုပဲဖြစ်ဖြစ်အောက်ကပုံကိုပဲဖြစ်ဖြစ်သွားက4000 5000ရှင်းပြင်းရှင်းချတော့လည်းပဲအဲ့ဒီသွားရဲ့4000 5000လောက်ရှင်းတဲ့အတိုင်းသာသူလိုက်ကြည့်လို့မရဘူးရပါမလားမရဘူးနော် ဘာဖြစ်လို့လဲဆိုရင်တိတောင်းကနေပြီးတော့လွှတ်ထွက်လာတယ်ဒီဘက်ထိပ်ဖြားကနေဆုံးထိထွက်လာတယ်အဲ့ဒီလွှတ်သွားရလမ်းကြောင်းနောက်ကိုလိုက်ကြည့်နေမယ်ဆိုရင်အဲ့ဒီလွှတ်ဒီမြင်းကြောင်းအတိုင်းတိုက်စားနေခြင်းဟုတ်မဟုတ်သူကဲခတ်လို့မရဘူးအဲ့ဒီလို့ဆိုမြင်းကြောင်းကောက်ချင်ကောက်သွားနိုင်တယ်မြင်းကြောင်းကောက်သွားရင်အဲ့ဒီတိတ်ကလေးကောက်သွားတာပဲအဲ့ဒီတော့တိတ်မကောက်အောင်မြင်းကြောင်းကောက်လို့မရဘူးမြင်းကြောင်းမကောက်အောင်လည်းမြင်းကြောင်းအတိုင်းလွှတ်ကလေးသွားနေဖို့လိုတယ်အဲ့ဒါကြောင့်မို့လို့လွှာကြောင်းလေးအတိုင်းလွှာတာသာမစတိတိချာချာကြယူဆိုင်ကြည့်ရတော့တိတ်တောင်းလည်းကနေလွှာထွက်သွားတာလှမ်းပြီးတော့အရှိကြီးမျောကြီးလို့မရဘူးတိတ်တောင်းနဲ့ထီးတဲ့အစိမ်ပိုင်းလွှာကလေးကိုပဲသူကြည့်ရတယ်ဆလုံးရင်းကတော့တိတ်တောင်းနဲ့ထီးစဲကာလမှာရှိတဲ့လွှာကိုပဲသူကြည့်တယ်အပေါ်ဘက်ကျော်သွားတဲ့လွှာကိုလည်းလိုက်မကြည့်ဘူးအောက်ဘက်ကိုရောက်သွားတဲ့လွှာအစိမ်ပိုင်းကိုလည်းသူလိုက်မကြည့်ဘူးပင်လျာလေးသာရှိတယ်လဲဆိုရင်တဲ့တောင်းမြင်းချောင်းနဲ့ထိနေတဲ့လွှထိစဲကာလာကလေးကိုပဲသူစိုက်ပြီးတော့ကြည့်ပေးရတယ်။အဲဒီလိုပဲတဲ့ယောဂီတို့ဟာလည်းပဲဝိပဿနာတရားလိုအားထုတ်တဲ့ပုဂ္ဂိုလ်များသည်အပြင်ဘက်ရောက်သွားတဲ့၄ရက်တဏ္ဍတလျားလည်းပဲကြည့်စရာမလိုပါဘူး။အတွင်းဘက်ရောက်သွားတဲ့၄ရက်တဏ္ဍတလျားလည်းပဲကြည့်စရာမလိုပါဘူး။ယောဂီတို့ဗနေရာကနေကြည့်မလဲ။အနေရာကနေစောင့်ဖမ်းမလဲ။နှာသီးပြားကစောင့်ဖမ်းမလား၊ရင်ကျဲကစောင့်ဖမ်းမလား၊ဝမ်းပိုက်ကစောင့်ဖမ်းမလား။ကျဲနှစ်သက်တဲ့နေရာကတောင်ဖန်း။ဘုန်းကြီးတော်မဂုံးဥပဒနာဓမ္မရည်တာကြီးမှာမဂုံးဆရာတော်ဘုရားကြီးရဲ့ညွှန်ကြားဆုံးမဩဝါဒပေးတဲ့နေ့ကတော့နှာသီးပြားကနေတောင်ဖန်းပါတယ်။ဒါပေမဲ့တခါတခါကျတော့ဘုန်းကြီးတို့လက်တွေ့လုံးလုံးကြည့်တဲ့အခါမှာစိတ်ကနေပြီးတော့နှာသီးပြားကိုအာယုံစိုက်လိုက်တဲ့အခါမှာတခါတခါလည်းစိတ်တွေကျဉ်ကျပ်ပြီးတော့စိုက်မရတာတွေ့ရတယ်။အဲဒီလိုများစိုက်မရဘူးဆိုလို့ရှိရင်ရင်ကျဲကိုအာယုံပြုတ်ဥပြီးတော့ရင်အောင်ကလေးမောက်ကျသွားတယ်။ရင်အောင်ကလေးပိန်ကျသွားတယ်။ဟောမောက်ကျသွားလို့ရှိရင်လေးလေးဝင်လာတယ်ပြင်ကြသွားရင်လေလေထွက်သွားတယ်စသည်ဖြင့်အဲ့ဒီလိုအာယုံပြုတ်ကြည့်မယ်ဆိုလို့ရှိရင်လည်းပဲရနိုင်ပါတယ်အဲ့ဒီတော့အာနာပါနကမ္မဋ္ဌာန်းနည်းနဲ့ဘုရားရှင်ကရမကြီးကစတင်ပြီးတော့ရှင်းမသုံးသပ်လာခဲ့တယ်အဲ့ဒီလိုရှင်းမသုံးသပ်လာရင်ကနေပြီးတော့မိမိရဲ့သဏ္ဍာန်မှာဉာဏ်စင်းနေမျိုးမျိုးဖြစ်လာခဲ့တယ်ပဲပြောကြပါစို့ပုပ္ပိနိဝါဒနုဒတိဉာဏ်တို့ဇိဗသကုဉာဏ်တို့ဒီလိုတွေဖြစ်လာအဲ့ဒီလိုတွေဖြစ်ပြီးပြင်ကြတော့လည်းဘုရားရှင်ကရမကြီးကမတင်တိမ်မှုဒီဉာဏ်လေးနဲ့ပြည့်စုံတယ်လို့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဒီဉာဏ်လေးကလောကီဉာဏ်လေးပဲလောကီအပိဉ္စလောကီဉာဏ်လေးလောကီဉာဏ်ဆိုတာမက်ဖို့နဲ့နှိစက်တဲ့ဉာဏ်မဟုတ်ဘူးမက်ဖို့နဲ့ဘာမှမပတ်သက်ဘူးသိချာဖြစ်နေတဲ့ဉာဏ်လေးအဲဒီသိချာဖြစ်နေတဲ့ဉာဏ်ဆိုတာကပုဗ္ဗညဝါဒနောတိဉာဏ်ဆိုရင်အရင်ဘဝတွေသူပြန်ပြီးတော့သင်ကျင်လို့ရတယ်ဒေဝသကုဉာဏ်ဆိုလို့ရှိရင်နတ်တွေလိုပဲနာရီလေးဘလောက်ပဲခြားခြားဝေးကိုပဲဘလောက်ပဲဝေးဝေးလှမ်းပြီးတော့သိနိုင်တယ်မြင်နိုင်တယ်ဉာဏ်ထဲမှာလာပေါ်တယ်အဲဒီဉာဏ်တွေကိုဘုရားရှင်ကတော်မြတ်ကြီးကဒီနေရာမှာကရုမပြုတ်ဘာဖြစ်လို့ကရုမပြုတ်တယ်လဲဒီဉာဏ်တွေဒီဝင်လေထွက်လေကိုရှုမှတ်သုံးသပ်တဲ့တမာရီစွာကြောင့်ဖြစ်ပေါ်တဲ့လောကီဉာဏ်တွေလောကီဉာဏ်တွေဒီပုဂ္ဂိုလ်တ attva ဆိုတဲ့ပညာပေါ်မှာတင်းနေတယ်ဟိုမှာပဲပုဂ္ဂိုလ်အရင်ဘဝကပဲပုဂ္ဂိုလ်ဘဝဖြစ်ခဲ့ပူတယ်ယောက်ျားဖြစ်ခဲ့တယ်မိန်းမဖြစ်ခဲ့တယ်လူဖြစ်ခဲ့တယ်နတ်ဖြစ်ခဲ့တယ်စသည်ဖြင့်အဲဒီလိုဖြစ်ခဲ့တာတွေကသမထရဲ့နမိတ်သမထအာယုလောကီရဲ့အပိညာဉ်တွေပညာကတင်းနေတယ်ပုဂ္ဂိုလ်တ attva ဆိုတဲ့ပညာပေါ်မှာတင်းနေတယ်ဘုရားရှင်ကရမကြီးလိုချင်တာကပုဂ္ဂိုလ်တ attva ဆိုတဲ့ပညာကိုလိုချင်တာမဟုတ်ဘူးပရမတ်ဆိုင်တဲ့အသိကိုလိုချင်တာဒီအချိန်မှာဘုရားရှင်ကရမကြီးကိုညွှန်ပြပေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးဟောပေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးအဲဒါကြောင့်ဘုရားရှင်ကရမကြီးကကိုယ့်အသိနဲ့ကိုစ조사နေရတဲ့အချိန်ကဖြစ်တယ်အဲ့ဒီတော့မိမိသိနေတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့အသိတွေကိုဘုရားရှင်ကရမကြီးကမကြိုက်ဘူး။အဲ့ဒီလိုမကြိုက်တဲ့အတွက်ဆက်လက်ပြီးတော့ရှင်မသုံးသပ်လိုက်တဲ့အခါမှာနောက်ဆုံးကြတော့ဘာနိလန်းသွားတွေ့တယ်လဲဆိုတော့ပရိစ္ဆသမုပ္ပန်နိလန်းကိုသွားတွေ့။ပရိစ္ဆသမုပ္ပန်နိလန်းသွားတွေ့တော့ပရိစ္ဆသမုပ္ပန်တရားတော်12ပါး။အဲ့ဒီ12ပါးဒီဘုရားရှင်ကရမကြီးရဲ့ဉာဏ်မှာပေါ်လာတဲ့12ပါးပဲ။ပေါ်လာတဲ့12ပါး။အဲ့ဒီတော့ဒီပရိစ္ဆသမုပ္ပန်ကပုဂ္ဂိုလ်တ attva ရဲ့အကျပ်ပုဂ္ဂိုလ်တ attva ရဲ့ဇေယျလိုက်ပြီးတော့ဟောထားတဲ့တရားမဟုတ်ဘူး။ဘယ်ပုဂ္ဂိုလ်ကမှတရားမဟောခင်ကတည်းကဘုရားရှင်ကရမကြီးရဲ့ဉာဏ်တော်မှာပေါ်လာတဲ့တရား12ပါး။ဒါကြောင့်မလို့ပုဂ္ဂိုလ်ရဲ့အကျပ်လိုက်ပြီးတော့ဟောတဲ့တရားမဟုတ်တဲ့အတွက်ပုဂ္ဂိုလ်အားလုံးနဲ့သိမ့်လျော်တဲ့ကမ္မထံလို့သိမ့်လျော်တဲ့တရားလို့ဒီလိုပြောလို့ရပါတယ်။ပုဂ္ဂိုလ်ကလိုက်ပြီးတော့ဟောတဲ့တရားဆိုရင်ဒကာဓမ္မတွေစဉ်းစားကြည့်ပေါ့။ဥပမာဘုရားဆရာတော်ဘုရားကြီးမင်းရှိပါတယ်ဘာရဓာတုသရိယာကိုဟောတဲ့တရားဘာရဓာတုသရိယာနဲ့ဉာဏ်နဲ့လိုက်မဲ့တရားကိုဘုရားကဟောခဲ့တာအဲ့ဒီတရားတွေကိုဉာဏ်နဲ့ကြိုက်ခြင်းမှာကြိုက်တာဆရာတော်ဘုရားကြီးမင်းမရှိဘူးလားရှိခဲ့လား အဲ့ဒါကြောင့်ပုဂ္ဂိုလ်ကြိုက်လိုက်ပြီးတော့ဟောတဲ့တရားတွေပုဂ္ဂိုလ်တိုင်းနဲ့အဆင်ပြေခြင်းမှဖြစ်မှာအခုပရိစ္ဆေသမုပ္ပါဒ်တရားကြတော့ပုဂ္ဂိုလ်ကြိုက်လိုက်ပြီးတော့ပေါ်လာတဲ့တရားမဟုတ်ဘူးဘုရားရှင်ခရမကြီးသင်ခြင်းနှလုံးသွင်းတဲ့အချိန်မှာဉာဏ်တော်မှာပေါ်လာတဲ့အဲ့ဒီပေါ်လာတဲ့တရားဘယ်နှပါလုံး12ပါးပုဂ္ဂိုလ်ကြိုက်လိုက်ပြီးတော့ပေါ်လာတာမဟုတ်တဲ့တရားဖြစ်တဲ့အတွက်ဒီပရိစ္ဆေသမုပ္ပါဒ်တရားဒီပုဂ္ဂိုလ်တိုင်းနဲ့မသိတော်ဘူးလားသိတော်လားပုဂ္ဂိုလ်တိုင်းနဲ့မသိတော်တဲ့ကမ္မဋ္ဌာန်းလားသိတော်တဲ့ကမ္မဋ္ဌာန်းလားသိတော်တဲ့ကမ္မဋ္ဌာန်းဒါကြောင့်မလို့ပရိစ္ဆေသမုပ္ပါဒ်တရားကိုချေခံပြီးတော့ဝိပဿနာတရားများရှုမှတ်သုံးသပ်ဖို့ရဆရာတော်ဘုရားကြီးရွေးတော်မူလိုက်ခြင်းဖြစ်ပါတယ်နော်။ကောင်းပြီအဲ့ဒီတော့ပရိစ္ဆေသမုပ္ပါဒ်တရားကိုဘုရားရှင်ကရမကြီးသင်ခြင်းလိုက်တဲ့အခါမှာသဘောတရားလေးတွေစီကသင်္ကန်းနဲ့သွားပြီးတော့တွေ့တယ်။ဘဝတစ်ခုကိုကြည့်လိုက်လူဘဝလူပုဂ္ဂိုလ်တရားရဲ့ဘဝကြည့်လိုက်လေဒီတရား12ပါးပဲ။နတ်ပုဂ္ဂိုလ်တရားရဲ့ဘဝကိုကြည့်လိုက်ရင်လည်းဒီတရား12ပါးပဲ။ဘယ်ဘုဂဝေတဏ္ဍကြီးလိုက်ကြီးလိုက်ဒီတရား7ပါးပဲဘဝတစ်ခုလုံးမှသာမဟုတ်ဘူးသောသောတုန်းကပြောခဲ့သလိုပဲမြင်ရင်မြင်စေကာလမှာလဲပရိစ္ဆေသမုပ္ပါဒ်တရားဘယ်နှပါးတော့7ပါးကြားရင်လဲကြားစေကာလမှာဘယ်နှပါးတော့7ပါးစားရင်လဲစားစေကာလမှာဘယ်နှပါးတော့7ပါးဒီပရိစ္ဆေသမုပ္ပါဒ်တရား7ပါးသည်အချိန်တိုင်းအချိန်တိုင်းမှာတတ္တဝါတွေရဲ့စံတမှာတန်းပြီးတော့ဖြစ်နေတဲ့တရား7ပါးဒါကြောင့်မလို့လူရင်းချုပ်ပြီးတော့ပြောလိုက်မယ်ဆိုရင်ဒီပရိစ္ဆေသမုပ္ပါဒ်တရားတွေဘုရားရှင်ကတော်မြတ်ကြီးသဗ္ဗညုတ္တရွှေဉဏ်တော်ကြီးရအောင်အထောက်ပံ့ဖြစ်စေတဲ့တရားဘုရားရှင်ကတော်မြတ်ကြီးဘုရားဖြစ်တော့ရအောင်အထောက်ပံ့ဖြစ်စေတဲ့တရားဒါကြောင့်မလို့ဘုရားအဆူဆူမဆုံးတဲ့တရားဖြစ်တော့ကြောင်းဒီပရိစ္ဆေသမုပ္ပါဒ်တရားလေ့လာပြီးတော့ပရိစ္ဆေသမုပ္ပါဒ်သဘောတရားတွေနဲ့နှွယ်နေတဲ့ကမ္မထာနီးနဲ့ရှုမှတ်သုံးသပ်ပွားများမယ်ဆိုရင်တရားဓမ္မတွေရဲ့နိဗ္ဗာန်ရောက်ချောင်းဖီလန်ကောင်းမှာအထောက်ပံ့မဖြစ်စေဘူးလားဖြစ်စေမှာလားအဲ့ဒါကြောင့်မလို့ပရိစ္ဆေသမုပ္ပါဒ်သဘောတရားကိုမိမိဘုသူဒ္ဒရှိသလောက်ကြည်ကြည်ငြင်းငြင်းနားလည်ထားဖို့အမတ္တအရေးကြီးပါတယ်။အဲ့ဒီတော့ပရမသောတရားတွေ့ပါတယ်။ပရမသောတရားကဘာလဲဆိုတော့အဝိဇ္ဇာ။ဒုတိယတရားကဘာပါလဲဆိုရင်သင်္ခါရ။ဟုတ်ပြီ။အဲ့ဒီတော့အဝိဇ္ဇာဒီဘယ်လိုသဘောတရားရှိသလဲဆိုရင်အမှန်ကိုမသိအောင်သူကဖုံးကွယ်ထားတယ်။အကျင့်မပြောသေးပါဘူးနော်အချင်းချင်းပဲဖုံးကြည့်လို့ပြောပါအောင်မယ်။အဝိဇ္ဇာဒီအမှန်တရားမသိအောင်ဖုံးကွယ်ထားအမှန်တရားကဘာလဲဆိုတော့သစ္စာတရားအမှန်ဆိုတဲ့သစ္စာတရားကိုမသိအောင်ဖောက်ွယ်ထားတယ်။အဲဒီတော့သတ္တန္တရာလုံးမှာဒီဝိဇ္ဇာတရားသည်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတတ္တဝါတိုင်းတတ္တဝါတိုင်းရဲ့စံတမပထမဆုံးဖြစ်ပေါ်နေတဲ့တရားလေးပဲ။တတ္တဝါတွေရဲ့စံတမလေတတ္တဝါတွေရဲ့စံတမနောက်မှဖြစ်တဲ့တရားလားပထမဆုံးဖြစ်တဲ့တရားလားပထမဆုံးဖြစ်တဲ့တရားလေးပရမသောဖြစ်တဲ့တရားလေးကသူကဘယ်လိုတတ်သိပြလိုက်သလဲဆိုတော့အမှန်သစ္စာတရားကိုမသိအောင်ဖုံးကွယ်ပေးလိုက်တယ်။အမှန်သစ္စာတရားကိုမသိအောင်ဖုံးကွယ်ပေးလိုက်တော့အဝိဇ္ဇာဆိုတဲ့အဖုံးလွယ်အဖုံးလွှမ်းကြီးနဲ့အဖုံးလွှမ်းခံလိုက်ရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမွေးလာကြတဲ့ကမျက်စိကန်းတဲ့ပုဂ္ဂိုလ်များလို့ပဲဘဝတစ်လျှောက်လုံးမှာအမှန်တည်းသူသိခွင့်ရပါမလားမရဘူး။ဒါပြောရလဲအဝိဇ္ဇာတရားကကိုယ့်ရဲ့ဉာဏ်ဆိုတဲ့မျက်စိအမှန်မြင်မဲ့မျက်စိကိုအစကတည်းကဖုံးကွယ်ပေးလိုက်တာဘယ်တော့ကဖုံးကွယ်ပေးတယ်လဲဘယ်တော့ကဖုံးကွယ်ပေးလိုက်တယ်လို့တော့တိတိကျကျပြောလို့မရဘူးမင်းတို့ကပြောသလိုပုဗ္ဗကောတိနပညာယတိအစတုန်းကဘယ်ကစပေါ်လာတယ်ဆိုတာသိခွင့်ရရလားအဲ့ဒီလိုသိခွင့်မရတာလဲအဝိဇ္ဇာရဲ့တရားရဲ့ဖုံးကွယ်မှုလက်ချက်ပဲဟုတ်တယ်မလားအဲ့ဒါကြောင့်မလို့အဝိဇ္ဇာတရားကဖုံးကွယ်ထားတဲ့အတွက်အမှန်တရားကိုတတ္တဝါတွေသိခွင့်မရခဲ့ဘူးတတ္တဝါတွေသိခွင့်မရတော့အမှန်မြင်တဲ့အသိဉာဏ်ပေါ်ခွင့်မရခဲ့ဘူး။အဲဒီတော့သစ္စာတရားများသိခွင့်မရရင်ဘလောက်တောင်ကြောက်เสียကောင်းတယ်လဲ။ဒကာဓမ္မတွေစဉ်းစားကြည့်ပေါ့။သစ္စာတရားမသိမှုရဲ့အပြည့်ဟာဘလောက်ထိကြောက်เสียကောင်းတယ်လဲဆိုရင်တဏ္ဍာလုံးမှာနောက်ဆုံးဇာတိဒုက္ခ၊ဇရာဒုက္ခ၊မရဏဒုက္ခ။အဲဒီဒုက္ခတွေနဲ့မကြုံတွေ့ရဘူးလား။ကြုံတွေ့ရ။ကြုံတွေ့ရ။ပေါ်ကျင်လာခြင်းသိခြင်းဆိုတဲ့ဒုက္ခတွေပရိသန္ဓေနေရခြင်းဆိုတဲ့ဒုက္ခတွေအဲဒီဒုက္ခတွေနဲ့နောက်ဆုံးကြုံတွေ့ရတာဒီအမှန်သိမှုရဲ့အကျိုးလားအမှားအမှန်မသိမှုရဲ့အပြစ်လားအမှန်မသိမှုရဲ့အပြစ်ဒီဟုတ်တယ်မလားအဲဒါကြောင့်သစ္စာမသိလို့ရှိရင်တတ္တဝါတွေဟာမျက်စိကန်းနေတဲ့ပုဂ္ဂိုလ်လမ်းသွားတယ်လို့ပဲဘယ်တော့မှအမှန်ရောက်မှာမဟုတ်ဘူးအမှန်မရောက်ရုံနဲ့မကဘူးဖြောင်းဖြောင်းတန်းတန်းလမ်းကြောင်းလမ်းမှာဘယ်တော့မှမရောက်တဲ့အတွက်ကြောက်ကပါးတွေလည်းကြကျင်းနေလည်းကြသုကုန်နေလည်းရောက်သုကြုံနေလည်းရောက်ဒုက္ခမျိုးမျိုးမတွေ့ရဘူးလားတွေ့ရမှာလားဟောသစ္စာမသိမှုရဲ့အပြစ်ဟာတဲကြောက်စရာကောင်းတာပဲနော် ဒါကြရမဒီတစ်လုံးမှတ်ထားလိုက်ပေါ့နော်ဟုတ်တယ်ဒီမှန်ကန်တဲ့အလုပ်တွေဖြစ်ပါမယ်မဖြစ်နိုင်ဘူးနော်အလုပ်တွေတော့လုပ်နေတာပဲဒါပေမဲ့လို့မှန်ကန်တဲ့အလုပ်တွေဖြစ်နိုင်ပါမလား ဘာဖြစ်လို့မဖြစ်နိုင်မလဲဆိုရင်ဝိဇ္ဇာတရားရဲ့သွားမှုမှုခံနေရလို့အဝိဇ္ဇာဆိုတဲ့အရင်မဲကြီးကနောက်ကနေကာစီကာစီနဲ့ကာထားတဲ့အခါကျတော့သင်္ခါရတရားကအလုပ်တွေလုပ်တော့လုပ်ပါရဲ့မှန်တဲ့အလုပ်တွေဖြစ်ပါမလ
ား
ဖြစ်ပါပါဘုန်းတော်ဓမ္မတွေကဆိုကြပါစို့မိမိတို့ရဲ့ဌာနအားလျော်စွာကုသိုလ်တရားတွေလှုပ်ချင်လှုပ်မယ်အကုသိုလ်တရားတွေလည်းပဲလှုပ်ချင်လှုပ်မယ်ကုသိုလ်ဆိုလို့ရှိရင်ကောင်းတဲ့အလုပ်ပေါ့နော
်
ကုသိုလ်ဆိုရင်ကောင်းတဲ့အလုပ်အကုသိုလ်ဆိုရင်မကောင်းတဲ့အလုပ်ရေပေါ်ရအဲ့ဒီလိုသတ်မှတ်ထားပေါ့အကုသိုလ်ဒီမကောင်းတဲ့အလုပ်ကုသိုလ်ဒီကောင်းတဲ့အလုပ်အဲ့ဒီတော့ကိုယ့်ရဲ့ဘဝတက်တန်းတစ်ချောင်းလုံးမှာမကောင်းတာတွေလည်းလှုပ်ခဲ့ဘူးလားပဲကောင်းတာတွေတော့မလှုပ်ခဲ့ဘူးလားလှုပ်ခဲ့ဘူးလားပဲမကောင်းတာတွေလည်းလှုပ်ခဲ့ဘူးတယ်ကောင်းတာတွေလည်းပဲလောက်ခဲ့ဘူးတာပဲဘယ်လောက်တွေပဲလောက်ခဲ့လောက်ခဲ့အဝိဇ္ဇာဆိုတဲ့အပေါင်းလွန်ခံထားရပြီဆိုလို့ရှိရင်အဲ့ဒီအလုပ်တွေကလည်းပဲမှန်ကန်တဲ့အလုပ်တွေဖြစ်ပါမလား
ဖ
ြစ်ပါပါဘုရားအလောကမမှန်တာမဟုတ်ဘူးနော်အဝိဇ္ဇာရဲ့ဖုံးလွှမ်းမှုခံနေရလို့မမှန်ဘူးလို့ပြောလိုက်ရတာဒီလိုမလားအဝိဇ္ဇာရဲ့ဖုံးလွှမ်းမှုခံနေရလို့မမှန်ဘူးလို့ပြောလိုက်ရတာဆိုကြပါစို့ကာရီစီကားကင်မတန်ကောင်းပါလေဘာမှချွေးချက်မရှိဘူးလမ်းကလည်းဖြောင်းတယ်ကားကလည်းကောင်းတယ်မောင်းတယ်လို့မဟုတ်လို့ရှိရင်လမ်းကောင်းလမ်းမှန်ရပါဘူ
း
။ကားညံ့လို့လာမေးရင်မဟုတ်ဘူး။နော်။ကားညံ့လို့လမ်းပြေးရောက်သွားတာမဟုတ်ဘူး။မောင်းတယ်လို့ညံ့လို့လမ်းပြေးရောက်သွားတာ။ဒီလိုမလား။အခုလည်းပဲကောင်းတာလုပ်ရင်တော့ကောင်းတဲ့အလုပ်ကတော့ကောင်းတဲ့အလုပ်ပဲ။ဆိုကြပါစို့ဒါနကုသိုလ်မကောင်းဘူးလားကောင်းလား။သီလကုသိုလ်မကောင်းဘူးလားကောင်းလား
။
ဘာဝနာကုသိုလ်မကောင်းဘူးလားကောင်းလား
။
မလုပ်သင့်တဲ့အလုပ်တွေလားလုပ်သင့်တဲ့အလုပ်တွေလား
။
ဘုရားဆိုသူကဒါနသီလဘာဝနာမလုပ်သင့်ဘူးပြောခဲ့သလားလုပ်သင့်တယ်ပြောခဲ့သလားသတ္တဝါတွေရဲ့တဏ္ဍာကောင်းကျိုးမပေးဘူးပြောသလားကောင်းကျိုးပေးတယ်ပြောတာလားကောင်းကျိုးပေးတယ်လို့ပြောခဲ့တာလုပ်သင့်တဲ့အလုပ်တွေပဲလုပ်သင့်တဲ့အလုပ်ဖြစ်ပြီးဖြစ်냐တော့လည်းပဲလုပ်တဲ့ပုံကောပေါ်မှာတော့မူတည်နေတာတော့အဝိဇ္ဇာရင်းခံပြီးလုပ်မှလားအဝိဇ္ဇာခွာပြီးတော့လုပ်မှလားဒါစဉ်းစားဖို့လိုတယ်နော်အဝိဇ္ဇာကိုရင်းခံပြီးလုပ်မှလားအဝိဇ္ဇာမပါဘဲလုပ်မှလားဆိုတဲ့အဲ့ဒီသဘောတရားလေးတစ်ခုကိုတရားဓမ္မတွေတွေးကြည့်ဖို့လိုတယ်။အဲ့ဒါကဘယ်လိုတရားမလဲကိုကိုယ်နဲ့ပြန်တွေးကြည့်ရမှာ။ကိုလို့တဲ့လို့ဒီကောင်းတဲ့လို့ဖြစ်မလားမကောင်းတဲ့လို့ဖြစ်မလားဆိုတော့အဲမကောင်းတဲ့လို့ဖြစ်မလားဆိုတာကိုသိကျင်ပါတယ်ဆိုရင်သူများကလာပြီးတော့ဆုံးဖြတ်ပေးเสียမလိုဘူး။လိုပါမလား
။
ကိုယ့်အနေကိုဆုံးဖြတ်ဖို့ပဲ။ကိုယ့်အနေကိုဆုံးဖြတ်ဖို့ဆိုရင်ကိုယ့်အနေကိုစဉ်းစား။ငါလို့တဲ့လို့ထမဝိဇ္ဇာပါသလားမပါဘူးလား။ကိုယ့်အနေကိုစဉ်းစား။အဝိဇ္ဇာများပါနေတယ်ဆိုတော့ကလောတဲ့လို့ဒီဘလောက်ပဲကောင်းတယ်လို့ဖြစ်ပြီမဲ့လမ်းမှန်ရောက်မလားလမ်းမှရောက်မလားလမ်းမှရောက်မယ်ဒီနေရာမှာလမ်းမှန်ဆိုတာနိဗ္ဗာန်ကိုပြောတာနော
်
လမ်းမှန်ဆိုတာနိဗ္ဗာန်ကိုပြောတာလမ်းမှားဆိုတာက30ဘုံ30ဘုံခန္ဓာနိဗ္ဗာန်ဆိုတာကလမ်းကောင်းလမ်းမှန်30ဘုံသွားတဲ့လမ်းကြောင်းဆိုတာကမှားနေတဲ့လမ်းအဲ့ဒီတော့ကလောတဲ့လို့ဒီလမ်းကောင်းလမ်းမှန်ရောက်မယ်လို့လားလမ်းမှန်ရောက်မယ်လို့လားလို့သိကျင်ပါတယ်ဆိုရင်ဆရာသမားတွေဒီမှာသွားမေးကြရလဲမလို့နော်တရားရောက်ဒီမှာလဲသွားပြီးတော့စုံစမ်းနေကြရလဲမလို့ကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသပ်ငါလုံးတဲ့လောထဲမှာအဝိဇ္ဇာပါသလားမပါဘူးလားဒါပဲလို့ကျင်တယ်ဟုတ်တယ်မလားငါလုံးတဲ့လောထဲမှာအဝိဇ္ဇာပါသလားမပါဘူးလားဆိုတာဘယ်လိုနည်းနဲ့တိုက်တာမလဲဆိုတော့အဝိဇ္ဇာကဘာမသိအောင်ဖုံးခဲ့တာလဲသစ္စာမသိအောင်ဖုံးခဲ့တာဘာမသိအောင်ဖုံးခဲ့တာတော့သစ္စာမသိအောင်ဖုံးခဲ့တာဆိုတော့သစ္စာမသိတဲ့မြတ်ကာလပတ်လုံးအဝိဇ္ဇာရှိတယ်လို့သာမှတ်လိုက်တော့နော်တရားဓမ္မတွေသစ္စာမသိတဲ့ညကာလပတ်လို့ဘာရှိတယ်လို့မှတ်မလဲအဝိဇ္ဇာရှိတယ်လို့သာမှတ်လိုက်တော့ဒီလိုမလားအချားနည်းနဲ့ဘာမှတိုက်တာနေစရာမလိုဘူးနော်အချားနည်းနဲ့လည်းပဲသုတေသနာပြည့်စုံပြည့်နေစရာမလိုဘူးဓာတ်ခွဲနေစရာမလိုဘူးကိုလောက်တဲ့အလုပ်ထဲမှာလုပ်နေတဲ့တန်လဲကာယကံအလုပ်ပဲဖြစ်ဖြစ်ဝစီကံအပြောပဲဖြစ်ဖြစ်မနောကံတွေးပဲဖြစ်ဖြစ်အဲ့ဒီထဲမှာအဝိဇ္ဇာပါသလားမပါဘူးလားဒါပဲစဉ်းစားဘယ်လိုနည်းနဲ့လောက်ရင်အဝိဇ္ဇာပါတယ်လို့ပြောမလဲသစ္စာမသိဘူးဆိုရင်အဝိဇ္ဇာပါတယ်လို့ပြောရမှာပဲဒီလိုမလားသစ္စာမသိတဲ့မြတ်ကာလပတ်လုံးအဲ့ဒီပုဂ္ဂိုလ်ရဲ့လောက်ထမှာဘယ်သူပါနေတော့အဝိဇ္ဇာကျင်းပါမလားမကျင်းဘူးတကယ်လို့များသစ္စာသိပြီးတော့လောက်တဲ့အလို့ဆိုရင်အဝိဇ္ဇာပါပါမလားဒါကြောင့်မလို့ဆရာတော်ဘုရားကြီးကအေးမင်းတို့လူလုံးမယ်ဆိုလို့ချင်းလည်းနေအောင်ဟိုမှာဒကာကြီးတယောက်ကလာပြီးတော့သင်္ကန်းလာကတ်တယ်။အာခမရသင်္ကန်းခဏထားအောင်ခဏထိုင်ကြည့်လိုက်အောင်10မိနစ်လောက်10မိနစ်လောက်ထိုင်ကြည့်တော့10မိနစ်လောက်ပြည့်တဲ့အခါကျတော့မေးကြည့်တယ်ဘာတွေ့တော့နာရာကျင်နာတွေ့တယ် နာရကျင်နာသရာကဒုက္ခလားဒုက္ခလားမေးလိုက်ဟာတော့နာရကျင်နာဒုက္ခမလားဆရာတော်ဘုရားကြီးကလည်းမေးလိုက်တယ်နာရကျင်နာဒုက္ခလားဒုက္ခလားလို့မေးလိုက်တဲ့အခါကျတော့အဲ့ဒီဘုရားကြီးကဘာပြောတော့ဒုက္ခပါဗျာအေးအဲ့ဒါဒုက္ခသစ္စာပဲမပြောဘူးလားပြောလားဒုက္ခသစ္စာရိယထားတဲ့ဒုက္ခသစ္စာသိတော့မဟုတ်သေးဘူးနော်ဒုက္ခသစ္စာရိယထားတဲ့ဒုက္ခသစ္စာသိစရာကဖြစ်ပြမြင်တဲ့ဖြစ်ခြင်းပြခြင်းအနိစ္စလက္ခဏာကိုမြင်မှပရိညာကိစ္စနဲ့ပိုင်းခြားပြီးတော့မြင်မှဒုက္ခသစ္စာသိမြင်တာဒါပေမဲ့လို့အဲ့ဒါမြင်ရင်ကိုပဲဒုက္ခသဘောကစမ်းသွားပြီးတော့မသိဘူးလားသိသွားလားသိသွားတယ်အဲ့ဒါသိသွားရင်ကိုပဲအေးဟုတ်ပြီအခုခံစားနေရတာဒီဒုက္ခလားဒုက္ခလားမြင်တော့ဒုက္ခတရားပါပဲအဲ့ဒီဒုက္ခတရားပါပဲဆိုတော့ဒုက္ခသစ္စာရဲ့အကြောင်းသတ်သာဝါဝသူမသိဘူးလားသိသွားလားအဲ့ဒါလည်းသိသွားတယ်ဆိုရင်ပဲသူ့ရဲ့စိတ်ထဲမှာအဝိဇ္ဇာတရားမရောဘူးလားရောသွားရောသွားတယ်အေးဒီတော့အဲ့ဒီတော့ကြမှာလှူဆိုပြီးတော့ဆရာတော်ဘုရားကြီးကသစ္စာသိအောင်ကြိုးစားခိုင်းပြီးတော့မှလှူခိုင်းတယ်ဘာဖြစ်လဲသစ္စာသိအောင်အရင်ကြိုးစားပြီးတော့မှဒုတိယကြမှာလှူရပါတယ်လေမင်းရင်သစ္စာသိပြီးမှလှူရင်အဝိဇ္ဇာမပါဘူးဟုတ်တယ်မလားသစ္စာသိပြီးမှလှူရင်ဘာဖြစ်တော့အဝိဇ္ဇာမပါဘူးသစ္စာမသိသေးဘဲနဲ့လို့ရင်အဝိဇ္ဇာပါတယ်အဝိဇ္ဇာပါရင်သင်္ခါရလမ်းကောင်းလမ်းမှရောက်သွားတာလားလမ်းမကောင်းတဲ့လမ်းကိုသွားနေတာလားမကောင်းတဲ့လမ်းကနိဗ္ဗာန်ခရီးလား30ဘုံခရီးလား30ဘုံခရီးကမကောင်းတဲ့လမ်းလို့ပြောတာပါနော်အဲဒီတော့သင်္ခါရဆိုတဲ့သင်္ခါရဆိုတဲ့ဘုန်းကြီးတို့ယင်ပေါ့လေနော်သင်္ခါရဆိုတာကယင်ပေါ့အဲဒီသင်္ခါရဆိုတဲ့ယင်ကနောက်ကအဝိဇ္ဇာအုပ်ချုပ်မယ်ဆိုရင်ကာယကံဝိဇိကံမနောကံဆိုတဲ့အဲ့ဒီရှင်ကလမ်းတစ်မျိုးကိုသူရောက်အောင်သွားလိုက်တယ်။အဝိဇ္ဇာအုပ်ချုပ်ရင်အဝိဇ္ဇာဆိုတဲ့ယထာထိန်ပုဂ္ဂိုလ်တယောက်ငြင်းလဲမောင်းတဲ့ပုဂ္ဂိုလ်တယောက်အဲ့ဒီပုဂ္ဂိုလ်ကအဝိဇ္ဇာများဖြစ်နေခဲ့ရင်သင်္ခါရဆိုတဲ့ငြင်းယထာလေးဟာကောင်းတယ်လမ်းသွားရောက်မလား၊မှားတယ်လမ်းရောက်သွားမလား၊မှန်တယ်လမ်းရောက်သွားမလား၊မှားတယ်လမ်းရောက်သွားမလား၊မှန်တယ်လမ်းကိုပို့ပေးမလား၊မှားတယ်လမ်းကိုပို့ပေးမလားဘလို့ဥသိနေလို့တော့အဝိဇ္ဇာဥသိနေလို့အဲ့ဒီမြေယထာလေးကိုမောင်းတဲ့မြေယထာမောင်းတဲ့ပုဂ္ဂိုလ်သည်အဝိဇ္ဇာမျိုးဖြစ်နေခဲ့တော့အဲ့ဒီမြေယထာသည်မှန်တယ်လားဘယ်တော့မှမရောက်ဘူးမှားတယ်လားရောက်သွားမှာပဲဟုတ်တယ်မလားအကယ်၍အဲ့ဒီမြေယထာမောင်းတဲ့ပုဂ္ဂိုလ်ကအဝိဇ္ဇာမဟုတ်ဖဲနဲ့အဝိဇ္ဇာရဲ့ဆက်ခြင်းမဲ့ဝိဇ္ဇာဆိုတဲ့ဉာဏ်ကလေးအဲ့ဒီဉာဏ်ကလေးကဒီမြေယထာတက်မောင်းမယ်ဆိုရင်အဲ့ဒီမြေယထာသည်မှားတယ်လားရောက်ပို့ပေးမှာလားမှန်တယ်လားပို့ပေးမှာလားမှန်တယ်လားပို့ပေးမယ်ဒီလိုမလားအခုဒီနေရာမှာဝိဇ္ဇာကလေးတော့ကပုဂ္ဂိုလ်ကအဝိဇ္ဇာဖြစ်เสียသင်္ခါရအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတော့မြင်ထားမောင်းတဲ့ပုဂ္ဂိုလ်ဒီဉာဏ်ကမောင်းပါလားအဝိဇ္ဇာကမောင်းပါလားအဝိဇ္ဇာကမောင်းမှသိကြနေပြီနော်အဲဒီတော့ဝိဇ္ဇာကမောင်းလိုက်တဲ့အခါမှာအဝိဇ္ဇာဖြစ်เสียသင်္ခါရသင်္ခါရဆိုတဲ့တရားကအဝိဇ္ဇာရဲ့အလိုအတိုင်းမသွားရဘူးလားသွားရလားအဝိဇ္ဇာရဲ့အလိုအတိုင်းသူသွားပေးရတယ်အဲဒီတော့သွားပေးလိုက်တဲ့အခါကျတော့လမ်းမှန်ရောက်သွားမှလားလမ်းမှရောက်သွားမှလားလမ်းမှန်ကိုဥတည်ပြီးသွားနေတာလားလမ်းမှားကိုဥတည်ပြီးသွားနေတာလားယထာရင်းကဘယ်လိုမို့လို့တော့အဝိဇ္ဇာမို့လို့သစ္စာမသိတဲ့အဝိဇ္ဇာသစ္စာမသိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကဥဆောင်နေတဲ့အခါကျတော့လမ်းမှန်ကိုဥတည်နေတာမဟုတ်တော့ဘူးဘာကိုဥတည်နေတော့အဲ့ဒီလိုလမ်းမှားကိုဥတည်နေတဲ့အခါကျတော့သင်္ခါရသစ္စာဝိညာဉ်နဲ့နော်သင်္ခါရသစ္စာဝိညာဉ်နဲ့ဆိုတော့ဒီနေရာမှာပထမဆုံးဖြစ်တဲ့ဘဝတစ်ခုမှာပထမဆုံးဖြစ်တဲ့ဝိညာဉ်ဝိညာဉ်ကတည်းကသိဝိညာဉ်မဟုတ်ဘူးနော်ဝိညာဉ်မဟုတ်ဘူးဝိညာဉ်ဝိညာဉ်လုံးဖတ်ပါဝိညာဉ်အဲ့ဒီဝိညာဉ်ကတည်းကလည်းပဲဒီနေရာမှာခုနအကြောင်းကျိုးဆက်သက်မှုမပြောခင်မှာအနည်းငယ်တော့ပြောပြအောင်မှာဖြစ်မယ်ဝိညာဉ်ဆိုတာကအလုံးတချို့တချို့ပုံစံတွေနားလည်နေတယ်နားလည်နေတာကဝိညာဉ်ဝိညာဉ်လို့နားလည်နေတာဝိညာဉ်လိုလဲနားလည်နေကြတယ်ဝိညာဉ်လိုလဲနားလည်နေကြတယ်အရာတမပြောနေတဲ့ဝိညာဉ်ဆိုတဲ့စကားဝိညာဉ်ဆိုတဲ့စကားဒီဘယ်ကလာတဲ့စကားလဲဆိုတော့ဘုရားဘာသာကလာတဲ့စကားမဟုတ်ဘူးခရိယံကလာတဲ့စကားဟုတ်တယ်မလားဘယ်ကလာတာတော့ခရိယံကလာတဲ့စကားခရိယံကလူကဘယ်လိုဆိုတော့ဆိုတော့တတ္တဝါတွေသိတယ်သိတဲ့ကဝိညာဉ်လေးမထွက်ဘူးလားထွက်သွားလားအဲ့ဒီထွက်သွားတဲ့ဝိညာဉ်လေးဒီဘုရားစကားနားထောင်မယ်ဆိုဘုရားကဘယ်ကိုပို့ပေးမလဲကောင်းတဲ့ပုံကိုပို့ပေးမယ်။ဖယားစကားနားမထောင်တဲ့ပုံကိုအဲဒီဝိညာဉ်လေးကိုဘယ်ကိုပို့ပေးမလဲ။မကောင်းတဲ့ပုံကိုပို့ပေးမယ်။ဖယားစကားနားထောင်ရင်ကောင်းတဲ့ပုံကိုပို့ပေးမယ်။ဖယားစကားနားမထောင်ငရဲပုံကိုပို့ပေးမယ်။ဟုတ်တယ်မလား။ ကောင်းမြတ်ဘုံငရဲဘုံမရောက်ခင်မှာလူလောကမှာလည်းခေတ္တထားခြင်းထားမယ်ပေါ့အဲ့ဒီလိုထားတဲ့အထာခံရတဲ့အရာလေးကိုဝိညာဉ်လို့ဒီလိုခေါ်တယ်အဲ့ဒါဒီဝိညာဉ်ဆိုတာကဒါဗောဓမာလာယူဆနဲ့ပြောနေတာမဟုတ်ဘူးနော်ဘာသာကြားတွေယူဆနဲ့ပြောနေတာဘာသာကြားတွေယူဆနဲ့ပြောလို့ဆိုဝိညာဉ်ဆိုတဲ့တရားလေးဒီဘယ်ကနေထွက်လာတာလူတရားရဲ့ခန္ဓာကိုယ်ကနေထွက်လာဘယ်အချိန်မှာထွက်လာတယ်လဲမေးတော့ပေတဲ့အချိန်မှာထွက်လာအဲ့ဒါလူတရားပေတယ်သိလို့ရှိရင်လူတွေကလူရဲ့ခန္ဓာတွေကဘာလေးထွက်လာတော့ဝိညာဉ်လေးထွက်လာအဲ့ဒီထွက်လာတဲ့ဝိညာဉ်လေးဒီခန္ဓာတွေကဘုရားရှင်ကရမကြီးရဲ့ဘုရားရှင်ရဲ့ဆုံးမဘုရားရှင်ရဲ့ဆုံးဖြတ်ကိုမခံရသေးခင်မှာကိုယ့်ရဲ့ပေါင်းခြင်းမှာမကျင်လည်ဘူးလားကျင်လည်နေလားအဲ့ဒီလိုကျင်လည်နေတဲ့အခါကျတော့ဥမာတရေ6တဲ့လို့သိ6တဲ့လို့ဖြစ်လာတာပေါ့ဟုတ်တယ်မလားအဲ့ဒါကိုသူတို့ခေါ်တော့ဘယ်လိုခေါ်တော့ဝိညာဉ်လို့ခေါ်တယ်ဘုရားရှင်ရဲ့ဆုံးဖြတ်ခံပြီးတဲ့အခါကျတော့ကောင်းကင်ဘုံရောက်ချင်လဲရောက်သွားမယ်မရောက်ချင်လဲပဲရောက်မလဲငရဲဘုံရောက်ချင်ရောက်သွားမယ်ဘုရားရှင်ရဲ့ဆုံးဖြတ်မခံရသေးခင်တော့လူလောကရဲ့ပေါင်းခြင်းမှာသူကျင်လည်နေတယ်အဲ့ဒီလိုကျင်လည်နေတဲ့အချိန်ကြီးဟာဘာလေးလဲမင်းရင်ဝိညာဉ်လေးဘုန်းကြီးတော်ဗုဒ္ဓဘာသာရဲ့ယူဆကတော့အဲ့ဒီလိုမဟုတ်ဘူးဝိညာဉ်လို့လည်းမခေါ်ဘူးဝိညာဉ်လို့ခေါ်တယ်အမှန်ကတော့အတန်အတွက်အတိအကျပြောရင်ဝိညာဉ်မဟုတ်ဘူးဝိညာဉ်ဟုတ်တယ်မလားနာကြီးတဝိညာဉ်ဝိညာဏဆိုတဲ့ပုဂ္ဂိုလ်ကနေလာတဲ့ဝိညာဉ်အဲဒီဝိညာဉ်လေးကဘာလေးလဲလို့မေးတော့စိတ်ကလေးဘာတရားလေးတော့အခုလာပြောခဲ့တယ်အထက်ကဒီကလိုရာပြောရင်စိတ်အဘိဓမ္မာလိုရာပြောရင်ခန္ဓာ၅ပါးထဲမှာဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာတောက်တာအနေနဲ့ပြောမယ်ဆိုရင်တော့ဝိညာဏလေးပေါ့လေဝိညာဏတချို့တချို့ကစိတ်လို့ပြောတယ်တချို့တချို့ကဝိညာဏလို့ပြောတယ်ဝိညာဉ်လို့ပြောတယ်တချို့တချို့ကဝိညာဉ်နဲ့ခန္ဓာလို့ပြောတယ်ဒါကတော့ခုနပြောသလိုဝိနည်းတတ္တဝါအာလယောသာမျိုးမျိုးဟောထားတာပါပဲဝိညာဉ်လိုပဲပြောပြောစိတ်လိုပဲပြောပြောဝိညာဉ်နဲ့ခန္ဓာလိုပဲပြောပြောအားလုံးတွေတစ်ခုတည်းပဲသူကဘာတဘောသိတော့ဘာတဘောရှိတော့သိတတ်တဲ့တဘောရှိတယ်အဲ့ဒီသိတတ်တဲ့တဘောရှိတဲ့တရားလေးကိုနာမည်မျိုးမျိုးပေးထားတယ်မနလိုလည်းပေးတယ်စိတ်တလိုလည်းပေးတယ်ဝိညာဏလိုလည်းပေးတယ်ဝိညာဉ်နဲ့ခန္ဓာလိုလည်းပေးတယ်နာမည်တွေမျိုးမျိုးပေးထားတယ်အမျိုးမျိုးပေးပြီးပညာတော်လည်းပဲသူရဲ့သဘောလေးကသိတတ်တဲ့သဘောလေးရှိတယ်။ဟုတ်တယ်မလား။ဘာသဘောရှိတော့သိတတ်တဲ့သဘောတရားလေးရှိတယ်။အဲ့ဒီသိတတ်တဲ့သဘောတရားလေးကိုခေါ်လို့လည်းအောင်ဆိုပြီးတော့နာမည်လေးဒါမျိုးမျိုးပေးထားတာ။အဲ့ဒီတော့ဒကာရမကြီးစဉ်းစားကြည့်ပေါ့။ကိုယ့်ရဲ့တဏ္ဍာမပြန်စီစစ်ကြည့်သိတတ်တဲ့သဘောလေးမရှိဘူးလားရှိနေလား။သိတတ်တဲ့သဘောလေးရှိနေတယ်နော်။အဲ့ဒီသိတတ်တဲ့သဘောလေးကတကယ်ရေကလေးလိုပဲ။တကယ်ရေမှာပါရောင်ရှိတော့ပါရောင်ရှိတော့ပါရောင်မှမရှိပါဘူးဟုတ်တယ်မလားတကတိရေမှာပါရောင်ရှိတော့တကတိသိတတ်တဲ့သဘောတရားလေးမှာဘယ်လိုသိတယ်ဆိုတဲ့အချင်းရလောကမရှိဘူးဟုတ်တယ်မလားသိတယ်ဆိုတဲ့သဘောတရားလေးပဲရှိတယ်ဘယ်လိုသိတယ်ဆိုတဲ့အချင်းရတို့မှရှိရလားဘာနဲ့တူတော့ဆိုရင်ရေနဲ့တူတယ်အဲ့ဒီရေကလေးကိုအပေါ်ကသေးအဝါမှောင်လေးဖြူချမှွေကြည့်လိုက်ပါရည်လို့ခေါ်မလဲအဝါရောင်ကြီးရေဝါပေါ့အစိမ်းရောင်လေးဖြူချဘယ်လိုခေါ်မလဲအနေရောင်လေးဖြူချရေနီအမျိုးမျိုးခေါ်လို့မရဘူးလားရရေဝါတို့ရေစိမ်းတို့ရေနီတို့ဆိုတာကရေရဲ့တတ္တိလားသေးရဲ့တတ္တိလားဟုတ်ပြီသေးရဲ့တတ္တိအခုဒီနေရာမှာလည်းပဲစိတ်ဆိုတာကပဂတိသဘောကသိယုံမဲ့သိတာသိကမတ္တလို့ဒီလိုခေါ်တယ်သိယုံမဲ့သိတာဘယ်လိုသိရဲ့ဘာမှသိရဲ့ဆိုတဲ့အနေအထားမျိုးသူ့မှာရှိရလားဘလို့သိတယ်ဆိုတာလည်းမရှိဘူး။ဘာမှသိတယ်ဆိုတာလည်းမရှိဘူး။အဲ့ဒါလည်းမရှိဘဲနဲ့သိုံပဲသိနေတာအဲ့ဒါစိတ်။အဲ့ဒီစိတ်ကလေးဒီဘယ်ချိန်မှစပေါ်တယ်ဆိုတော့ပဋိသင်္ဍေချိန်ကမှစပေါ်တယ်။ပဋိသင်္ဍေချိန်ကနေစပေါ်ပြီးတော့တတ္တဝါရရဲ့တဏ္ဍာမှာပဋိသင်္ဍေစိတ်ရဲ့ဖြစ်နေပေါ်လာတယ်။အဲ့ဒီပေါ်လာတဲ့စိတ်ကလေးကလည်းပဲစိတ်တဲ့ခဏတစ်ခုအတွင်းမှာမပြတ်ဘူးလားပြတ်သွားလား။စိတ်တဲ့ခဏဆိုတာကဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ကြားထဲမှာမဖြစ်ခင်တည်တတ်မှုလေးရှိနေတယ်အားလုံးပေါင်းလိုက်တော့ဖြစ်တယ်တည်တယ်ပြက်တယ်အဲဒီဖြစ်တယ်တည်တယ်ပြက်တယ်ဆိုတဲ့သဘောတရားလေးသုံးခုပေါင်းထားတာကိုစိတ်လို့ဒီလိုခေါ်လိုက်တာဟုတ်တယ်မလားအဲဒီတော့စိတ်ရဲ့ခန္ဓာသည်အမတ္တဆွေးမြန်ပါတယ်ဖြစ်တယ်ဖြစ်ပြီးတော့ပြက်ပါတယ်ဘာလို့ဖြစ်တော့သဘောတရားလေးဖြစ်တာဘာလို့ပြက်တော့ဘယ်လိုသဘောတရားလဲမေးတော့တည်တဲ့သဘောတရားလေးဖြစ်တာပြက်တော့လည်းပဲတည်တဲ့သဘောတရားလေးပြက်သွားတာဟုတ်သေးတဲ့သဘောတရားလေးဖြစ်လာတယ်သေးတဲ့သဘောတရားလေးပြတ်သွားတယ်ဘာစိတ်ရလို့လည်းမမတက်ဘူးဟုတ်ရမဟုတ်တယ်မလားသေးတဲ့သဘောတရားလေးဖြစ်လာတယ်သေးတဲ့သဘောတရားလေးပြတ်သွားတယ်အဲ့ဒါကိုပဲဒကာဓမ္မတွေကသိလိုက်တယ် မပြောဘူးလားပြောလားစိတ်ဖြစ်လိုက်တာကိုဘယ်လိုပြောမလဲသိလိုက်တယ်သိလိုက်တယ်ဆိုတာကိုပဲစိတ်ဖြစ်သွားပြီလို့ဒီလိုပြောတာမဟုတ်လားဒကာဓမ္မတွေစဉ်းစားကြည့်စမ်းအဲ့ဒီလိုဆိုရင်သိလိုက်ပါတယ်ဆိုတဲ့အသေးကလေးတည်းဒီနေရာကနေဟိုနေရာရှုလို့ရရလားမရဘူးနော်ဒီနေရာကနေဟိုနေရာရှုလို့ရရလားသောသောကဆောင်းနေတော့ကသိတယ်သိအခုအချိန်ရှိသေးလားဒီနေရာပါလာသလားခွန်ကြီးကနေပြီးတော့အဝိဇ္ဇာလို့ပြောလိုက်တော့အဝိဇ္ဇာတဲ့သကလုံးလေးလှမ်းမမြင်ဘူးလားမြင်လားအဝိဇ္ဇာဆိုတဲ့သကလုံးလေးမသိလိုက်ရဘူးလားသိလိုက်ရလားသိခါရလို့ပြောတဲ့အချိန်ကျတော့မျက်လုံးကလေးကပဲရောက်သွားတော့သိခါရစီကိုစူးစိုက်ပြီးရောက်သွားတယ်အဲဒီလိုရောက်သွားတဲ့အချိန်မှာအဝိဇ္ဇာဆိုအဝိဇ္ဇာလို့သိလိုက်တဲ့အသေးလေးရှိသေးလားမရှိတော့ဘူးတဏှာကနေတဏှာရှိဖို့မပြောနဲ့တစ်ထိုင်ထဲမှာတော့မှပဲအခုဖြစ်တဲ့စိတ်ကနေနောက်ဖြစ်တဲ့စိတ်အထိသူပါလာရလားမပါဘူးဟုတ်တယ်မလားအဲ့ဒီလောက်ကိုလှိမ်မြန်စွာနဲ့ဖြစ်ပြီးတော့အဲ့ဒီလောက်ကိုလှိမ်မြန်စွာနဲ့ပြက်နေတဲ့အသေးကလေးတွေအဲ့ဒီအသေးကလေးတွေဗုဒ္ဓဘာသာကပြောနေတဲ့ဝိညာဉ်ပဲနော်ဘာသာကြားလို့ပြောတဲ့ဝိညာဉ်နဲ့တူလားအဲ့ဒါဆိုတော့ခေါင်းကြီးတို့ဗုဒ္ဓဘာသာမှာဝိညာဉ်ဆိုတာဒီအသေးကလေးပဲအဲ့ဒီအသေးကလေးတွေဖြစ်တဲ့နေရာမှာပဲပြက်သွားတယ်တရားဓမ္မတွေကိုတရားလာချလို့ရပါလားမရဘူးနော်လူတည်လို့ရှိရင်ခန္ဓာကိုယ်တွေကဆက်ပါလို့ရပါမလားခန္ဓာကိုယ်တွေကလည်းဆက်ပါလို့မရဆက်ပါတယ်ဆိုဆက်ပါတယ်ဆိုလို့ရှိရင်လည်းဆက်ပါတယ်ဆိုရင်အကောင်အထည်ကလေးတစ်ခုလို့ပြောလို့ရသွားတာပေါ့အခုအကောင်အထည်တစ်ခုမဟုတ်တဲ့အတွက်ဆက်ပါလို့ရပါမလားဆက်ပါလို့မရဘူးဆက်ပါလို့မရသေးတဲ့အတွက်တကြွတကြွပုံကိုယ်ကြတာဘလို့ဟလာကျင့်သုံးကြလဲလို့ဆိုတော့ဒီကနေ့ကလာရောက်ပြီဆိုလို့ရှိရင်အာအသက်ကလေးလွတ်လွတ်လပ်လပ်ဆက်ပါစေဆိုပြီးတော့ခြေနောက်ကလေးတွေဖြောက်ပြီးတော့မပေးရဘူးလားပေးရလားခြေနောက်ကလေးတွေဖြောက်ပေးရတကယ်တကယ်ပုံကများဘလားသိလို့လဲဆိုအင်ခေါမိုးတော်ဖောက်ပြရတယ်ဟုတ်တယ်မလားဘာပြောဖို့လဲဝိညာဉ်ထွက်ဖို့ဝိညာဉ်ထွက်ဖို့မလားဝိညာဉ်ထွက်ဖို့အင်ခေါမိုးလေးတော်မှာပဲဖောက်ပြရတယ်တကယ်တကယ်ပုံကကြတော့ပြောကြသေးတယ်အသက်ကလေးဖောက်လိုက်ဖောက်လိုက်ဖောက်လိုက်ဖောက်လိုက်ဖြစ်နေအသက်မထွက်နိုင်ဘူးတဲ့တောင်းပန်လိုက်ပါတဲ့ဟုတ်တယ်မလားအော်မင်းတို့သားသမီးတွေအင်မတန်ဆုံးလုံးအားကြီးလို့စိတ်မချလို့တော့အသက်မထွက်နိုင်ဘူးအဲ့ဒီတော့တောင်းပန်လိုက်ပါမေကျွန်တော်တို့ကောင်းကောင်းမွန်မွန်နေပါမယ်ကျွန်တော်တို့ကိုစိတ်ချပါဘာမှမပူပါနဲ့ဟုတ်တယ်မလားဘာမှမပူပါနဲ့တောင်းပါလိုက်ပါဆိုတော့မတောင်းပါဘူးလားတောင်းပါလားအဲ့ဒီလိုတောင်းပါလိုက်တဲ့အခါကျတော့မဟုတ်ကအသက်ထွက်သွားတယ်တဲ့အမှန်ကတော့သူ့ဘာသူဝင်ကြီးချုပ်သွားတာပါတောင်းပါလို့ထွက်တာဟုတ်ရဲ့လားတကယ်လို့များတောင်းပါလို့အသက်ထွက်သွားတယ်ဆိုတော့ဒီကရမလေးစဉ်းစားကြည့်ပါအဲ့ဒီအသက်ထွက်အောင်ဘယ်သူလုပ်တော့တောင်းပါလို့လို့လုပ်တာမလားဘယ်လိုလုပ်တော့တောင်းပါလို့လို့လုပ်တာပဲသားကတောင်းပါရင်အမေတက်ဖြစ်အောင်ဘယ်လိုလုပ်တော့သားလို့တာပဲသမီးကတောင်းပါရင်ဘယ်လိုလုပ်တော့သမီးကတောင်းအဲ့ဒီလိုဆိုရင်မာတုကာရကကံကြီးမထိုက်ဘူးလားထိုက်လို့စဉ်းစားပါစဉ်းစားပါနော်သေသေးချာချာစဉ်းစားပါကျတော့ဘောရဘာသာဝင်ပုဂ္ဂိုလ်တွေမဟုတ်တန်းတရားတွေလုပ်နေတာတွေအများကြီးပဲသွားပြီးတော့တောင်းပါလို့ကိုပြောကားနေမြန်အဲ့ဒီအမေအသက်ထွက်သွားမယ်ဆိုရင်အဲ့ဒီအမေဘယ်လိုတတ်တာလဲကိုတတ်တာပဲဟုတ်တယ်မလားအဲ့ဒီလိုတတ်တဲ့ပုဂ္ဂိုလ်မာတုကာရကကမထိုက်ဘူးလားထိုက်လားမာရုကာရကကထတဲ့ပုဂ္ဂိုလ်တရားအထုဘရောမတရားမရတော့ဘူးသိကြတယ်နော်ဘရောမတရားမရတော့ဘူးသင်္ဆန္ဒရိယကထထားတဲ့ပုဂ္ဂိုလ်တရားထုတ်ရင်တရားရတယ်ဟောလားမရဘူးဟောလားဆရာလက်ထက်ကဇာတကသက်တည်ခံနေတာပဲဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဒီလောက်ဒီမလောက်ကောင်းဘူးနော်ဝိညာဉ်ဆိုတာကထွက်သွားလို့လည်းရရလားဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်အဲ့ဒါဝိညာဉ်ရဲ့သဘောလေးပဲနော်ကောင်းပြီဒါပြီခေါင်းကြီးတို့ဒီနေ့ရှင်းပြခဲ့တာကအဝိဇ္ဇာသင်္ခါရဝိညာဉ်ဒါလောက်ပဲရှိသေးတယ်နော်စဏလုံးကတော့အများကြီးကြံသေးတယ်တေကောင်မြတ်ရဲ့စဏလုံးကိုပဲဘုန်းကြီးတို့ဓမ္မတွေမိမိတို့ရဲ့သင်္ဍမှာဖြစ်နေတာဒီအကောင်အထည်ဖြစ်နေဖြစ်နေတာကသဘောတရားဖြစ်နေဖြစ်နေတာသဘောတရားဖြစ်နေမဖြစ်ဘူးလားဖြစ်နေတာအဲ့ဒီသဘောတရားလေးတွေဖြစ်တော့လည်းပဲတစ်ခုနဲ့တစ်ခုဒီတိုင်းဗျမ်းမရာဖြစ်နေတာလားအကြောင်းကျိုးဆက်သွယ်မှုနဲ့ဖြစ်နေတာလားပထမဆုံးဘာဖြစ်တော့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာတရားကြောင့်ဘယ်လိုဖြစ်ပါလဲသင်္ခါရဖြစ်လာတယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာကအကြောင်းသင်္ခါရကအကျိုးဟုတ်တယ်မလားအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကဘာလဲတော့အကြောင်းသင်္ခါရကသင်္ခါရကဘယ်လိုဖြစ်တော့သင်္ခါရသည်အကြောင်းဝိညာဉ်သည်ဝိညာဉ်ကြောင့်ဘယ်လိုဖြစ်ပါလဲဝိညာဉ်သည်နာယောသည်နာယောကြောင့်ဘယ်လိုဖြစ်ပါလဲနာယောသည်သလာယရဏသည်သလာယရဏကြောင့်ဘယ်လိုဖြစ်ပါလဲသလာယရဏသည်ခတ္တသည်ခတ္တကြောင့်ဘယ်လိုဖြစ်ပါလဲခတ္တသည်ဝေဒနာသည်ကြောင်းကျော်လေးတွေဖွေးစက်မဖြစ်ဘူးလားဖြစ်သွားလားနောက်တစ်ခါဝေဒနာကြောင့်ဘယ်လိုဖြစ်ပါလဲဝေဒနာသည်တဏှာသည်တဏှာကြောင့်ဘယ်လိုဖြစ်ပါလဲတဏှာသည်ဥပါဒံသည် ဥပါရံကြောင့်ဘယ်လိုဖြစ်ပါလိမ့်ဥပါရံလေဘဝဒီအကြောင်းကျောလေးဒီနေရာမှာလဲကိုယ်စက်မတွေ့ဘူးလားတွေ့ရလားနောက်တစ်ခါဘဝကြောင့်ဘယ်လိုဖြစ်တော့ဘဝဒီဓာတိဒီအကျိုးဓာတိကြောင့်ဘယ်လိုဖြစ်တော့ဓာတိဒီသရမရဏဒီအားလုံးဆုံးလိုက်တော့ဖြစ်ပါတဲ့ဖြစ်တင်ထဲမှာပုဂ္ဂိုလ်တ attva သစုံတရားရှာလို့ရတယ်ဘာလို့လဲလဲရှိတော့အကြောင်းကျောလေးတွေပဲရှိတယ်အဲ့ဒီအကြောင်းကျောလေးတွေကလည်းပဲပုဂ္ဂိုလ်တ attva လေးတွေလားသဘောတရားလေးတွေလားသဘောတရားလေးတွေကြောင်းကျောဆက်ပဲပြီးတော့ဖြစ်သွားတာနော်အဲ့ဒီလိုဖြစ်သွားတဲ့အခါမှာအကြောင်းတရားဒီသမှုတရားအကြောင်းတရားဒီဘာလဲတော့အကျိုးတရားဒီဒုက္ခအကြောင်းတရားဒီအကျိုးတရားဒီတန်ဆိတ်တေနပိစုပါဒနဲ့ခန္ဓာဒုက္ခအကျိုးကျောအားဖြင့်ပြောမယ်ဆိုမိမိတန်တမ်းမှာဘာပဲပေါ်ပေါ်ပေါ်လာသမျှဒီဘာသစ္စာလေးတော့ကောင်းတာလေးပေါ်လဲမကောင်းတာလေးပေါ်လဲသိချမ်းသာပါတယ်ဆိုရင်လဲသိဆင်းရဲပါတယ်ဆိုရင်လဲဟောခံစားလို့ကောင်းလိုက်တာဆိုလဲခံစားလို့မကောင်းဘူးဆိုရင်လဲတရားထိုင်လို့ကောင်းလိုက်တာဆိုရင်လဲတရားထိုင်လို့မကောင်းပါဘူးဆိုရင်လဲမိမိတန်တမ်းမှာဘယ်လိုသဘောတရားလေးကိုပဲသိလိုက်သိလိုက်အဲ့ဒီသိလိုက်တဲ့ကာလမှာငါပါသိတယ်လို့ကောက်ချက်ချရမှာလေဒုက္ခသစ္စာလေးသိလိုက်တယ်လို့ကောက်ချက်ချလိုက်ဒီလိုမလားအဲ့ဒါကတော့တရားရှင်းမှတ်တဲ့အခါမှာအချင်းချင်းမှတ်သားစရာလေးပဲနော်အချင်းချင်းမှတ်သားစရာလေးကဘယ်လိုသဘောတရားလေးပဲတွေ့တွေ့ဘယ်လိုအသိလေးပဲသိသိသိသမျှသိသမျှအားလုံးဒီဘာသစ္စာလေးတော့ဒုက္ခသစ္စာလေးပါပဲဒုက္ခသစ္စာလေးပါပဲလို့ဒုက္ခသစ္စာပါပဲလို့လားမိမိရဲ့စိတ်ထဲမှာနှလုံးသွင်းနေပါဟုတ်တယ်မလားအဲ့ဒါလည်းနှလုံးသွင်းနေအလုံးလုံးကိုဒုက္ခသစ္စာရဲ့အစ်မမြင်နိုင်ဘူးလားမြင်နိုင်လားအဲ့ဒါလည်းမြင်နိုင်ရင်ဒုက္ခသစ္စာကိုမြင်လိုက်တာနဲ့တကယ်နဲ့ဒုက္ခသစ္စာကိုမြင်တာတခြားနဲ့မြင်တာလားဉာဏ်နဲ့မြင်တာအဲ့ဒီဉာဏ်လေးမိမိရဲ့စံတမ်းမှာဝင်လာအလင်းကလေးဝင်လာတာပဲအလင်းဝင်လာရင်မှမပြဘူးလားပြောက်လားအလင်းကသမ္မာဒိဋ္ဌိအလင်းကဘာလဲတော့သမ္မာဒိဋ္ဌိတနည်းအားဖြင့်ပြောအလင်းလေးဝိစာဟုတ်တယ်မလားအလင်းလေးဝိစာအမှောင်လေးဘာလဲတော့အဝိစာအမှောင်အဝိဇ္ဇာအမှောင်ဒီဥဒ္ဒအဝိဇ္ဇာတရားကလေးဖြောက်သွားမယ်ဆိုရင်မိမိတို့ရဲ့တန်တမာလမ်းပါရောက်မှလားလမ်းမှရောက်မှလားလမ်းမှန်ဒီတခြားလားနိဗ္ဗာန်ဆီးရည်လားအဲ့ဒါကြောင့်မလို့နိဗ္ဗာန်ဆီးရည်ဒီဥဒ္ဒလမ်းမှန်ကိုရောက်အောင်မိမိတို့ရဲ့တန်တမာဘယ်လိုသဘောတရားပဲပေါ်ပေါ်ခေါ်သမျှသဘောတရားဒုက္ခသစ္စာပါပဲဒုက္ခသစ္စာပါပဲလို့ကြိုးကြိုးစားစားနဲ့ရှုမှတ်သုံးသပ်ကြပါလို့တိုက်တွန်းရင်းနဲ့ဧသာတို့သုံးညခေါ်ကတရားပေါ်ညီကောင်းချောက်လိုက်ပါအေးဆက်မဆက်တော့သာဖြစ်မြတ်စွာဘုရားရှင်တာမနာတော်မြတ်ကြီးကိုနေလာတဲ့ဖွယ်တင်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်တော့တာမနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။